Welcome to the Voice of America in Burmese.
မြန်မာပြည်သတ်တာရှင်များဘေးရန်အပေါင်းကင်းဝင်းနဲ့မနေ့ခင်းဖြစ်ပါစေခင်ဗျာ VOA American တိုင်းရဲ့2024ခုနှစ်နိုဝင်ဘာ10ရက်တနင်္ဂနွေမနေ့ခင်းအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါတယ် VOA ရဲ့ website Facebook YouTube စာမျက်နှာတွေပေါ်မှာတပြိုင်တည်းရှိနေပါဗျာမနေ့6ရက်နေ့ခွန်တိုင်းတိတက်ဆက်မဲ့အခု VOA မနေ့ခင်းအစီအစဉ်ကိုတော့ကျွန်တော်နေညာကြီးကတာဝန်ယူသွားမှာပ
ါသမ္မတဂျိုးဘိုင်ဒန်ဟာအရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ကိုအင်ပြူတော်မှာဗိုလ်တူးနဲ့တွေ့ဆုံမှာဖြစ်ပါတယ်ကျမရေးဆိုလာတဲ့နှစ်ရှိထောင်နှံကျ NLD လက်စစ်စွမ်းအင်ဝန်ကြီးဦးဝင်းခိုင်ဟာစစ်ကောင်စီရဲ့လူငင်းချတာခွင့်ရပြီး17ရက်အကြာမှာကွယ်လွန်ခဲ့ပါတယ်။ယူကရိန်းစစ်အဆုံးသတ်ရေးထရန့်အဆိုပြုချက်ကိုနားထောင်ကြည့်မှာဖြစ်ကြောင်းရုရှားဒုနိုင်ငံသားရေးဝန်ကြီးကပြောပါတယ်
။အဲ့လိုနောက်ဆုံးရသတင်းတွေအပြီးမှာတော့ NUG ကတောင်ကိုရီးယားမှာနိုင်ငံကူးလက်မှတ်တက်တန်းတိုးပေးမဲ့သတင်းတွေထွက်လာချိန်မှာတရားမဝင်တက်တန်းမတိုးဖို့ဆိုးကစစ်ကောင်စီတန်ယုံချညာထားတဲ့သတင်းပေးပို့ချက်ကိုအရင်ဆုံးနားဆင်ရပါမယ်။အဲ့နောက်ပတ်စဉ်စီစဉ်နေမှာတော့ဒို့အတန်းဒီမိုကရေစီလူ့ခွင့်ရင်းနဲ့ခေပြိုင်ကဘာအစီအစဉ်နောက်အာရှနိုင်ငံရေးလေယာစီဝါသတင်းများဥရုယာတိတဲ့နာဂတ်ကဘာသတင်းတွေရသုတ္တစတဲ့အပတ်စဉ်ခန္ဓာတွေကိုတက်ဆက်ဖို့ရှိပါတယ်။အခုရင်ဆုံးတော့ဒီနေ့နဲ့ထိတ်တန့်ရောက်သတင်းတွေကိုဒေါက်ခင်မျိုးသက်ကကြီးညာပေးပါမယ
်။လေဗနွန်မြို့တော်ဘေရွတ်တောင်ပိုင်းရှင်ရှေဘုံဒေသတွေကိုအစ္စရေးရဲ့ညာရင်းချင်းလေကြောင်းတိုက်ခိုက်မှုတွေကြောင့်ကလေးငယ်အများအပြားပါဝင်လူ20ကျော်သေဆုံးရတယ်လို့လဗနန်အာနာဘန်တွေကစနေနေ့မှာပြောပါတယ်။တောက်ကြညဘက်မှာတိုင်ရန်ကန်ယူရန်မြို့ကလေးမှာခုနူးတည်ဆွန်ရတယ်လို့လဗနန်ကျန်းမာရေးဝန်ကြီးဌာနကပြောတာပါ။အစ္စရေးစစ်တပ်ကအဲ့ဒီဒေတာတဝိုက်ဒေတာကန်တွေဘေးလွယရှောင်ဖို့အတွက်အရင်ကသတိပေးခဲ့ပေမဲ့တောက်ကြတိုက်ခိုက်မှုအတွက်တော့ချိုးတင်သတိပေးမိန့်ထုတ်ပြန်တာမရှိပါဘူး။လဗနန်ရှေ့ပိုင်းဘန်ဖက်မြို့တဝိုက်မှာတော့စနေနေ့အစ္စရေးလေကြောင်းတိုက်ခိုက်မှုကနေ16ဦးတည်ဆွန်ရတယ်လို့အဲ့ဒီဒေတာအုပ်ချုပ်ရေးမှူးကပြောပါတယ်။ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးအစ္စရေးစစ်တပ်ကတစုံတရာတုံ့ပြန်တာမရှိသေးပါဘူး။အစ္စရေးတိုက်ခိုက်မှုကြောင့်လေဗနွန်မှာလူ3000ကျော်တေဆုံးပြီးအဲ့ထက်မှာအမျိုးသမီး600ကျော်နဲ့ကလေးငယ်200နီးပါးပါနေတယ်လို့လေဗနွန်ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။လေဗနွန်ခြေဆိုင်ဟက်စ်ဘောလာရင်းနဲ့အစ္စရေးတို့ကြားမနေ့ကအောက်တိုဘာမှာတိုက်ပွဲတွေစတင်ဖြစ်ပွားတာဖြစ်ပေမဲ့ဒီနေ့စက်တင်ဘာလကုန်လောက်ကမှစစ်ချိန်ကမြင့်လာတာဖြစ်ပါတယ်။ယူကရိန်းစစ်ပွဲအဆုံးသတ်ရေးအတွက်အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်စီကအဆိုပြုချက်ကိုရုရှားအစိုးရကနားထောင်ကြည့်မယ်လို့ရုရှားဒုတိယနိုင်ငံခြားရေးဝန်ကြီးရှာဂေးရိုင်ရာခော့ဖ်ကပြောပါတယ်။အမေရိကန်မှခေါင်းဆောင်ပြောင်းလဲသွားတဲ့နောက်မှာလဲယူကရိန်းကိုကူညီမှာဖြစ်ကြောင်းကီယက်ကိုရောက်နေတဲ့ EU ဥရောပသမ္မတနိုင်ငံခြားမူဝါဒရေးရာဆိုင်ရာအကြီးအကဲဂျိုးဆက်ဘိုရော့ကပြောသလိုယူကရိန်းစစ်ကမ်းမြေအိုဒက်ဆာမှာရုရှားရဲ့ drone တိုက်ခိုက်မှုကြောင့်တူတေဆုံးပြီး73ဒဏ်ရာရခြင်းမှာခုလိုပြောလိုက်တာဖြစ်ပါတယ်။ရုရှားနဲ့အမေရိကန်တို့ကြားယူကရိန်းရေးနဲ့ပတ်သက်ပြီးတီးတဲ့လမ်းကြောင်းကနေအပြန်အလှန်ပြောဆိုမှုရှိတယ်လို့ဒုနိုင်ငံခြားရေးဝန်ကြီးရိုင်ယာခော့ဖ်ကပြောပါတယ်။ဒါပေမဲ့ဒီလိုဆက်သွယ်တဲ့လမ်းကြောင်းဟာလက်ရှိအမေရိကန်အစိုးရရဲ့အဖွဲ့နဲ့လားညောင်တက်လာတော့မဲ့ထရန့်အစိုးရအဖွဲ့နဲ့လားဆိုတာကိုတော့ထုတ်မပြောပါဘူး။ထရန့်ဘက်ကယူကရိန်းဆိုင်ရာအဆိုပြုချက်တွေကမ်းလှမ်းလာရင်နားထောင်ကြည့်ဖို့အတွက်အသင့်ပဲလို့ပြောကြားခဲ့သလိုဒီဒေသအတွက်ဘယ်လိုဆက်လုပ်ဖို့တင့်နေဆိုတာမျိုးပဲဖြစ်တယ်လို့ယူကရိန်းအစိုးရအတွက်အကူအညီမျိုးစုံထပ်ပေးပြီးမြှောက်ပေးတာမျိုးမဖြစ်သင့်ဘူးလို့လည်းဒုနိုင်ငံခြားရေးဝန်ကြီးက Russia Interfax သတင်းဌာနရဲ့စနေနေ့မေးမြန်းခန်းမှာပြောခဲ့တာဖြစ်ပါတယ်။ November 9ရက်ရွေးကောက်ပွဲမှာ Republican Party ကအပြတ်အသတ်နိုင်ရခဲ့တဲ့နောက်စနစ်တကျအာဏာလွှဲပြောင်းပေးမယ်လို့ကြေညာထားတဲ့ Democratic Party သမ္မတ Joe Biden ဟာရွေးကောက်ခံသမ္မတ Donald Trump ကိုဘုတ်ဖူးနေမှာအင်ဗျူရောမှာတွေ့ဆုံမယ်လို့သမ္မတအင်ဗျူကစနေနေ့မှာပြောပါတယ်။သမ္မတဟောင်းထရမ့်ကို January မှာအာဏာပြန်ပြီးလွှဲပေးရတော့မှာဖြစ်ပြီးလာမယ့်ဘုတ်ဖူးနေ့နေ့လည်း7 January မှာသမ္မတဘိုင်ဒန်နဲ့ထရမ့်တို့သမ္မတအင်ဗျူဘဲဥပုံရုံးခန်းမှာတွေ့ဆုံမယ်လို့ပြောကြားခဲ့တာပါ။ထရမ့်ရဲ့သဘောထားကွဲစီတဲ့လုပ်ရက်တွေနဲ့10နှစ်ကျော်လောက်ရင်ပါနေပြီဖြစ်တဲ့အမေရိကန်နိုင်ငံရေးမှာအခုရွေးကောက်ပွဲကနေထရမ့်ကသမ္မတဖြစ်နေပြန်ပြီးဝင်လာတော့မှာလည်းဖြစ်ပါတယ်။သူသမရတာဝန်ထမ်းဆောင်နေချိန်မှာဆွဲချက်တင်တာနှစ်ကြိမ်ခံရတဲ့အပြင်ရာဇဝတ်မှုနဲ့ပါဆွဲချက်တင်ခံရတဲ့ဂျားကပဲအခုရွေးကောက်ပွဲမှာအသက်88နှစ်ရှိပြီဖြစ်တဲ့ထရမ့်ဟာအရင်ရွေးကောက်ပွဲတွေကားတဲ့ပိုးပြီးမင်းအများပြရရှိလာတာဖြစ်ပါတယ်။ကောက်ယူခဲ့တဲ့စစ်တမ်းတွေရကိုဗစ်ကာလအလွန်ဘိုင်ဒန်လက်ထက်မှာထိုးတက်သွားတဲ့ငွေဖောင်းပွားမှုနှုံးနဲ့စီးပွားရေးဟာမင်းဆန္ဒရှင်တွေရဲ့ထိတ်တန့်စိုးရိမ်မှုတစ်ခုဖြစ်နေတာပါ။
UA မြန်မာပိုင်းရဲ့မနက်ခင်းအစီအစဉ်တွေကို24နာရီလွှင့်ထုတ်ပေးနေတဲ့လူလူမိတ်ဆွေရုပ်တံလိုင်းကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။လူလူမိတ်ဆွေရုပ်တံလိုင်းကို Utelsat 70B Asia Bing Juru ဓမ္မမဟုတ် Thaicom 6 Juru Channel 123တို့ကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။ဒါ့အပြင် UA မြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေကနေပြီးတော့လည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျ။
ဒီ American တန်ကတနင်္လာနေ့မနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။အီရန်ပေါ်မှာအကြီးမားဆုံးဖိအားပေးနေတဲ့မူဝါဒကိုပြောင်းလဲပေးဖို့ American ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ကိုအီရန်ကတိုက်တွန်းလိုက်ပါတယ်။ American ရွေးကောက်ပွဲမဲဆွယ်ကာလမှာထရန့်ကိုလုံခြံဖို့ကြံစီမှုမှာအီရန်ပါဝင်ပတ်သက်နေတယ်လို့ American ဘက်ကဆွဆဲခဲ့တဲ့နောက်အီရန်မဟာဗျူဟာရေးရာကင်တွယ်တဲ့ဒုသမ္မတမဟာမက်ဂျေဗတ်ဇရစ်ကအခုလိုပုံမှန်လင်းလင်းတောင်းဆိုလိုက်တာဖြစ်ပါတယ်။သူရဲ့ပထမတက်တန်းအတွင်းအီရန်ပေါ်မှာအကြီးမားဆုံးဖိအားပေးတဲ့မူဝါဒကိုပြန်ပြီးစဉ်းစားဖို့တောင်းဆိုလိုက်တာဖြစ်ပြီးထရမ့်အနေနဲ့အရင်ကသူ့ရဲ့မှားယွင်းတဲ့မူဝါဒတွေအတန်းဆက်ပြီးမလုပ်ဘူးဆိုတာကိုပြရမှာဖြစ်ကြောင်းဇရစ်ကသတင်းတောက်တူကိုပြောပါတယ်ထရမ့်ကိုလောက်ကျန်မှုစူးစမ်းမှုမှာအီရန်ပတ်သက်မှုရှိကြောင်းအမေရိကန်ဘက်ကဆွဆွဲမှုဟာလုံးဝအချင်းမြင့်မရှိဘူးလို့အီရန်နိုင်ငံခြားရေးဝန်ကြီးဌာနကပြောပါတယ်အီရန်နဲ့အမေရိကန်ကြား1989အီရန်အစ္စလာမစ်တော်လှန်ရေးဖြစ်ပေါ်ခဲ့ခြင်းကစပြီးတန်တမာရေးဆက်ဆံမှုဟာအဆင်မပြေဖြစ်ခဲ့တာပါ။အရင်အီရန်နိုင်ငံခြားရေးဝန်ကြီးဖြစ်တာဝန်ယူခဲ့သူဇရစ်ဟာ2015မှာအီရန်နျူကလ িয়ার ဆန်ရအတွက်အနောက်အင်အားကြီးနိုင်ငံတွေနဲ့သဘောတူစာချုပ်ချုပ်ဆောင်နိုင်အောင်လှုပ်ဆောင်ခဲ့သူလည်းဖြစ်ပါတယ်။ဒီသဘောတူညီချက်ကလည်း2018မှာအမေရိကန်သမ္မတဖြစ်တဲ့ထရမ့်ကနှုတ်ထွက်ခဲ့တာလည်းဖြစ်ပါတယ်။ NLD အစိုးရရဲ့လျှက်စစ်နဲ့စွန့်ရဝန်ကြီးဦးဝင်းခိုင်ဟာမန္တလေးအိုးဘိုအချင်းတောင်မှာထောင်တန်း28နှစ်ကြာခံနေရကနေစစ်ကောင်စီကလူငင်းချမ်းသာခွင့်ပေးပြီး17ရက်အကြာနိုဘမ်ဘာ10ရက်နေ့ကမန္တလေးရှိုံကြီး ICU အထူးကျက်မှတ်ကုသဆောင်မှာကွယ်လွန်သွားခဲ့ပါတယ်။ဒါကျမ်းမာရေးဆိုးဝါးချိန်ကြားမှာစစ်ကောင်စီဘက်ကလူငင်းချမ်းသာခွင့်ပေးတာလို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံအကျဉ်းသားများကွန်ရက်ကပြောပါတယ
်။ဦးဝေခိုင်ကလည်းအလားတူပဲကျမကြီးအရေးတော်ဖြစ်လာတဲ့အခါမျိုးမှာနောက်ဆုံးအဲကျမကြီးအားဖြင့်ကောအားရစရာမရှိတော့ဘဲနဲ့အသက်ရှင်ဖို့ရခိုင်တော့အင်မတန်နဲတဲ့ခြေနေမျိုးမှာဒါလူငယ်ချက်နာဝင်ပေးခဲ့တယ်ပေါ့နော်ဦးဝင်းခိုင်ကတော့ချက်ချင်းမဆုံးသွားဘဲနဲ့ဒါ10ရက်ကျော်လောက်ထိကိုမှဒါကြားထဲမှာအသက်ရှင်ခဲ့တယ်ပေါ့ဒါဟာအချင်းဦးစီးဌာနနဲ့စစ်ကောင်စီနဲ့ပေါင်းပြီးမှကိုမှရွေချက်ရှိရှိဒါလူငယ်ပေးတာဖြစ်ပါတယ
်ဦးဝင်းခိုင်ကမကြားသေးခင်ရက်ပိုင်းကပဲမန္တလေးစေယုံကြီးရဲ့ICU အခန်းမှာသတိမေးမျိုးနေစင်ပါပဲစစ်တပ်ကလည်းလူငင်းချမ်းသာခွင့်ပေးခဲ့တယ်လို့လည်းသူကပြောပါတယ်အခုဆိုရင်2024အတွင်းနိုင်ငံရေးအကျဉ်းသားတွေအကျဉ်းတောင်တွင်တည်ဆုံတာထောင်ကလွတ်ပြီးရပ်ပိုင်းအတွင်းမှာပဲတည်ဆုံတာဟာသူပါဝင်19ယောက်ရှိပြီဖြစ်ပါတယ်
စနေမနေ့ထိတ်တန့်သတင်းတွေကိုဒေါက်ခင်မျိုးသက်ကကြီးညာပေးခဲ့တာဖြစ်ပါတယ်ဗျာအခုအပတ်စဉ်ကဏ္ဍတွေမတင်ဆက်ခင်မှာတောင်ကိုရီးယားကမြန်မာတန်ရုံသတင်းပေးပို့ချက်တပုတ်တင်ဆက်ပါမယ်တောင်ကိုရီးယားနိုင်ငံမှာ NGO မျိုးသားညွေအစိုးရကိုယ်စားလှယ်ရုံးကနေနိုင်ငံကူးလက်မှတ်တွေကိုတက်တန်းတိုးပေးနေကြောင်းသတင်းထွက်ပေါ်ပြီးမှနိုင်ငံကူးလက်မှတ်တွေမှာတရားမဝင်တစိမ့်တုံးအတုပတွေလုတက်ကိုစစ်စစ်တွေ့ရှိတဲ့အတွက်ဆိုပြီးစိုးမျိုးကစစ်ကောင်စီရဲ့မြန်မာတန်ရုံးကနေနိုင်ငံကူးလက်မှတ်ဖျက်သိမ်းတာနဲ့အမိမဲစီးရင်တင်သွင်းနေဆိုပြီးတော့နိုဝင်ဘာ9ရက်ကကြီးညာချက်ထုတ်ပြန်ပါတယ်မအေးမှာသတင်းပေးပို့ထားပါတယ်ဗျာ
တောင်ကိုရီးယားနိုင်ငံ NUG အမျိုးသားညီညွတ်ရေးအစိုးရကိုယ်စားလှယ်ရုံးကနေနိုင်ငံကူးလက်မှတ်များတက်တန်းတိုးပေးခဲ့တာကြောင့်ကိုရီးယားရောက်မြန်မာတွေတထောင်ကျော်လောက်တက်တန်းနေသွားတိုးခဲ့ကြသလိုကိုရီးယားနိုင်ငံကလဝကကလည်းဗီဇာတက်တန်းတိုးတာတွေကိုခွင့်ပြုပေးခဲ့တာပါအခုအခါမှာတော့တောင်ကိုရီးယားနိုင်ငံဆိုမျိုးကစစ်ကောင်စီရဲ့မြန်မာတန်ရုံးကနေမြန်မာနိုင်ငံသားတွေအတွက်ဆိုပြီးကြေညာချက်ထုတ်ပြန်ရမှာတော့တရားမဝင်တစိမ့်တုံးအတုပတွေလုပ်ရင်နိုင်ငံကူးလက်မှတ်ဖျက်သိမ်းတာအမိမဲစရင်တင်သွင်းတာလုပ်မယ်ဆိုပြီးနိုဝင်ဘာလ9ရက်နေ့မှာတော့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်ဒီလိုထုတ်ပြန်ခဲ့ပေမဲ့မြန်မာတွေကတော့NUG ရုံးမှာတက်တန်းသွားတိုးဖို့အတွက်စိတ်အားထက်သန်မှုတွေရှိနေတယ်ဆိုပြီးကိုရီးယားရောက်မြန်မာတူကတော့ပြောပါတယ
်သူတို့ကမဖြစ်မြောက်အောင်လို့တော့ဟိုကဖြစ်မှာပေါ့နော်ဒီမှာရှိနေကျွန်တော်နိုင်ငံတော်အနေနဲ့ဝေဖောင်းအောင်သူတို့ကထုတ်မှာပဲလေလက်ရှိဒီမှာ NUG ရုံးမှာပတ်စုံတက်တန်းတိုးရဆိုမတိုးအောင်လို့သူတို့ကနီးမျိုးမျိုးနဲ့ဖန်တားမှာပဲပေါ့နော်ကျွန်တော်လည်းအဲ့လိုမြင်တယ်ပေါ့နော်ဒီ NUG ကိုယ်စားလှယ်ရုံးမှာတိုးလို့ရတာဟုတ်တော့အားလုံးကတော့ဘယ်လိုပြောအောင်လဲဒီပေါ်မှာတော့ဟိုကောင်းတယ်ပေါ့နော်ဒီလိုတိုးလို့ရတာကိုဟိုတန်ရုံးမှာတော့ဘယ်သူပဲဖြစ်ဖြစ်တော်တော်များများတော့သွားပြီးဒီကောင်လေးကို ီကောင်လေးစီဒီကောင်လေးကမပတ်သက်ချင်ဘူးပြောရရင်မပတ်သက်ချင်တာပြီးတော့ဒီမှာတို့ရရဲ့ပုံမှာတချို့ကတော့ဟိုအားရကျဉ်းချမ်းမှုရှိတယ်ပေါ့နော်
2022ခုနှစ်နောက်ပိုင်းတိုင်းပြည်အခြေအနေကြောင့်အာဏာသိမ်းမှုကိုစန့်ကျင်ခဲ့ကြတဲ့သူတွေရှိသလိုတချို့ကတော့မြန်မာပြည်ကိုမပြတ်မဖြစ်တဲ့အနေအထားတွေကြောင့် NUG ရုံးမှတက်တန်းမတိုးကြတာတွေလည်းရှိနေတယ်လို့ဆိုပါတယ်။ဒါပေမဲ့ကိုရီးယားရောက်မြန်မာတွေထဲမှာအလုလာလုပ်သူတွေကြောင်းလာတက်သူတွေဟာ NUG ကိုယ်စားလှယ်ရုံးမှနိုင်ငံကူးလက်မှတ်တက်တန်းလာတိုးတာတွေလည်းရှိနေပါဗျ။ဒီလိုတက်တန်းသွားတိုးတဲ့အတွက်မိမိတို့ဟာဘယ်အစိုးရကိုလက်ခံတယ်လဲဆိုတာကိုကိုရီးယားအစိုးရကိုလည်းပြသလိုက်တာဖြစ်တယ်လို့လည်းတက်တန်းတိုးခဲ့သူမြန်မာတဦးကပြောပါဗျ
။ဒီဘက်သူတက်တန်းတိုးရတဲ့အဆင့်ဟိုကနည်းဟိုခွင့်ရမို့ဘောနော်ဒီမှာဘန်လုပ်ငန်းတွေဘန်ဆောင်တွေပါလုပ်လို့ရမယ်ရုံးလုပ်ငန်းတွေအဗီဇာတက်တန်းတိုးတာတွေမှာဆောင်ရွက်လို့ရတာဆိုရင်တော်တော်ဆင်ပြေနေရောဗောနော်ဘာလို့ဒီတိုင်းကြိုင်ထားမယ်ဆိုတော့တိုးလိုက်တော့じゃကိုဒီအညွှန်းကြီးအစိုးရကိုကျွန်တော်တို့ကဒါ support ပေးပြီးတည်းရတယ်ဒီကိုရီးယားနိုင်ငံမှာရောက်နေတဲ့မြန်မာနိုင်ငံသားတွေရဲ့ဟိုဟာစိတ်ဓာတ်ပေါ့နော်ဟိုဘယ်ဘက်မှာရှိတယ်ပေါ့နော်ဟိုဘသူ့ကိုထောက်ခံတယ်ဘယ်အစိုးရကိုထောက်ခံတယ်ဘယ်အစိုးရကိုတော့မထောက်ခံဘူးဆိုတာဟိုဟာဒီပတ်စုတက်တန်းတိုးခြင်းနဲ့ဟိုပြပြီးသားဖြစ်တယ်ပေါ့နော်အဓိကတော့အဲ့ဒါပေါ့နော်
NUG အမျိုးသားညီညွတ်ရေးဆိုရတောင်ကိုရီးယားနိုင်ငံကိုယ်စားလှယ်ရုံးကနိုင်ငံကူးလက်မှတ်တက်တန်းကုန်ဆုံးနေတဲ့မြန်မာနိုင်ငံသားတွေကိုအခွန်နဲ့အခကျင်းဝင်မယူဘဲတက်တန်းနှစ်နှစ်တိုးပေးတဲ့လုပ်ငန်းစဉ်ကိုလှုပ်ဆောင်ခဲ့တာဟာ9လခန့်ရှိပြီဖြစ်တယ်လို့အခုဆိုရင်တက်တန်းတိုးတဲ့မြန်မာနိုင်ငံသား1000ကျော်လောက်ရှိပြီလို့လည်းသိရှိရပါတယ်ရှင်
။ခုတော့ပတ်စံကဏ္ဍတွေထဲကဒုအတန်စီစဉ်နေစပါမယ်ဗျာ။အိမ်မပြန်နိုင်ကြသေးတဲ့စပေးဒုက္ခသည်တွေအကြောင်းကိုရိုက်ကော်ကစပေးဆောင်တချို့ရဲ့ကိုရွေးအခြေအနေနဲ့တူ Frontier မြန်မာကဝိုင်းတော်သားတွေကတက်ဆက်ထားပါတယ
်ပြန်တော့ပြန်ချင်တာပေါ့ပြန်လို့မှမရဘူးနော်အိမ်ကပြန်သွားလဲအိမ်ရှိရင်မှရှိတော့မှာ
အဲ့မှာပစ္စည်းတွေကတော့ရှိသမျှပစ္စည်းတွေဘီရိုတွေရှိုကစ်တွေအကုန်လုံးသူတို့ပဲခိုးတာ
တိုက်ပွဲပြိပခါတွေကြောင့်နေရဲဆုံးခွာပြေးရသူတွေအတွက်အိမ်ပြန်ကွေးရနိုင်မယ်ဆိုရင်တော့ပျော်ရွှင်ကြရမှာပါ။ဩဂတ်စ်လမှာစစ်ကောင်စီကကြားပြည်နယ်မြို့တော်လွိုင်ကော်မြို့ကိုပြန်လည်ထိန်းချုပ်နိုင်ခဲ့ပါတယ်။ဒါပေမဲ့နေရဲဆုံးခွာခဲ့ကြရတဲ့များစွာသောပြည်သူတွေဒါမှမဟုတ်စစ်ပေးဆောင်တွေဟာသူတို့နေရဲကိုဘာကြောင့်ပြန်မလာကြတာပါလဲ။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝန်းကလူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုတန်အပတ်စဉ်ဖော့ကတ်အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Foundation Heron Day ကကူညီပံ့ပိုးပေးထားတာပါ။ဒီတစ်ပတ်အစီအစဉ်ကိုတော့ဒုအတန်ရဲ့အလွတ်တန်းသတင်းထောက်ကရေးသားထားပြီးဒုအတန်အဖွဲ့သားတွေကဆက်လက်တင်ဆက်ပေးသွားမှာပါ။ဆောင်းမအတွင်လုံခြုံရေးအခြေအနေတွေကြောင့်နမည်နဲ့အတန်တချို့ကိုပြောင်းလဲအသုံးပြုထားပါရစေ
။ပြောင်းလာတာရွှေ့လာတာကဒုတိယအကြိမ်ပေါ့။တစ်လေးလုံးလေ။အဲ့ဒီအချိန်မှာစက်တလာပိုင်း27ရက်နေ့ပြတ်ထွက်လာတယ်။အဲ့မှာသူတို့ကခြာနေတယ်။မရှောင်လို့လည်းမရဘူး။အိမ်ပေးမှလာကြအကျက်တွေတော့တည်နေပြီ။တခါမှတော့ပြန်မရောက်တော့ဒီလိုပဲဟိုတချို့လူတွေသွားလာတာမေးကြည့်တော့ပေါ့။အိမ်တော်ရှိသေးလားမရှိသေးလားတော့မသိတော့ဘူး။တော့မီးလောင်ရင်လည်းလောင်ပါလေ။မီးကဝင်ရှို့နေကြမှာတော့လောင်ကုန်တော့ပေါ့
။ပြီးခဲ့တဲ့နှစ်ကစေဘေးရှောင်မဖြစ်ခင်အထိသက်80အရွယ်ဦးတန်းအောင်ကသူ့ဘဝတလျှောက်လုံးလွိုက်ကော်မြို့လယ်ကနေမှနေထိုင်ခဲ့သူပါအခုတော့သူနဲ့သူ့မိသားစုဝင်တွေကဒီမော့ဆူကစစ်ဘေးရှောင်စခန်းတစ်ခုမှာနေထိုင်နေရပါတယ်ကင်နီအမျိုးသားကာကွယ်ရေးတပ်နဲ့မဟာမိတ်ပူးပေါင်းတပ်ဖွဲ့ဝင်တွေပြီးခဲ့တဲ့နှစ်နိုဝင်ဘာလက17/17စစ်စင်ရေးစတင်ချိန်မှာတခြားသူတွေလိုပဲသူလည်းထွက်ပြေးခဲ့ပါတယ်အဲ့ဒီစစ်စင်ရေးမှာပူးပေါင်းတပ်ဖွဲ့ဝင်တွေကလွိုက်ကော်မြို့တဝက်လောက်ကိုသိမ်းယူနိုင်ခဲ့ပါတယ်။ဒါပေမဲ့လအနှဲငယ်အတွင်းမှာတော့စစ်တပ်ကကြီးမားတဲ့တံမြန်ထိုးစစ်တွေကိုလုပ်ခဲ့ပြီးမေလမှာတော့စစ်ပေးဆောင်ဒေသခံတွေကိုမြို့ကိုပြန်လာဖို့တိုက်တွန်းခဲ့ပါတယ်။ဒါပေမဲ့ဦးတန်းအောင်တို့တွေကလူအနှဲငယ်လောက်ပဲအိမ်ပြန်ရဲကြပါတယ
်။ပြန်လာတော့ပြန်ချင်တာပေါ့ပြန်လို့မှမရဘူး။နော်အိမ်ကပြန်သွားလဲအိမ်ရှိရင်မှရှိတော့မှာ။ပြန်လာနေပါဆိုလည်းဘူးမှလည်းမပြောဘူးဒီပြန်သွားလို့ရှိရင်ဟုတ်လားဒီဘက်ကလေးလေကြိုက်ရှင်မှကြိုက်မယ်ဟုတ်လားတော်ပြီးတော့ပြန်လာလို့လဲတင်ရှင်မှတင်မယ်အဲ့ဒီသဘောမျိုးလေး
ပြန် လို့ ဘို့ မရ ဘူး မပြန် ရဲ သေး ဘူး ပေါ့ အဲ့လို ပဲ ဖြစ် ရ တကောင် ဈေး ကောက် မယ် ဆို တော့ ဘယ် နာ လာ ကောက် မှာ ဟုတ် လား အိမ် မှာ လဲ မီး လောက် ကို ရင် ဘာ ဆာ ရွေး ဆာ တာ မှ ချိန် မှာ မဟုတ် တော့ ဘူး
တကယ်တော့ စီပီ ရှောင်း တွေက လွိုက်ကော် မှာ ရှိ တဲ့ နေရင် တွေ ကို ပြန် တဲ့ အခါ မှာ အိမ် မီး ရှု ခံ ထား ရ တာ တွေ ဖြည့်စည်း ခံ ထား ရ တာ တွေ ကို တွေ့ နိုင် ပါ တယ် တရင် တွေ အရ ဆို ရင် မြို့ ရင်း မှာ ရှိ တဲ့ ရက်ွက် တော်တော် များ များ မှာ ကြီး မား တဲ့ ပျက်စီး ဆုံး ရှုံး မှု တွေ ရှိ တယ် လို့ ဆို ပါ တယ် ပြီးတော့ လုံညုံ ကြီး က လည်း အာမ ခံ ချက် ရှိ မ နေ ပါ ဘူး မဆိုးဆိုး က 2018 ခုနှစ် မှာ သူ့ မျိုး သား တည် ဆုံး သွား ပြီး ကလေး က ကလေး 9 ယောက် နဲ့ ရုံး ကန် နေ ရ သူ ပါ သူ လည်း နိုဝင်ဘာ လ မှာ လွိုက်ကော် က နေ စီပီ ရှောင်း လာ ခဲ့ ပါ တယ် ဒါပေမဲ့ မကြာခဏ ဆိုသလို အိမ် ရဲ့ အခြေအနေ တွေ ကို ပြန် ကြည့် လေ ရှိ ပါ တယ် ပြီးခဲ့တဲ့ ဧပြီလ တုန်း က တော့ အိမ် ကို ပြန် ကြည့် ချိန် မှာ သူ့ အိမ် အနီးနား မှာ တိုက်ပွဲ ဖြစ် ပွား နေ ပြီး အိမ် နီး ချင်း ကလေး တယောက် ပြင်းပြင်း ထန်ထန် တန်ရန် ရ ခဲ့ ပါ တယ်
ကို မျက်စိ ရှိ မှာ ဖြစ် တာ အဲ့ ကောင် လေး ဆိုရင် ဘာ ဝင် လို့ မ သိ ပထမ အကောင် ဝင် တယ် ပဲ ကျွန်တော် နောက် ကြည့် လိုက် တော့ ကြည် ဘောက် ဆို ဟာ ကို လည်း အဲ့ မှာ ပို့ ပြီး တော့ လေ လမ်း ဖြတ် ပြီး တော့ တော်ပြီး တော့ ပြန် တော့ မနေ ဘူး ဇီး ဒါ ထောက် ပတ် မှ လည်း မလို့ ကျွန်တော် ပေး မယ် ဆက် လေး 3 နှစ် ပြီး တန်း စီ ရ လာ နေ့ တစ် ပိုင်း တော့ ခမင်း ငယ် ခံ ပြီး တော့ စီး တယ်
စစ်တပ်က မြို့ ကို ပြန် လဲ သိမ်း ယူ ပြီး တဲ့ အခါ မှာ တော့ စီပေး ရှောင် တွေ ကို နေ အိမ် ပြန် လာ ဖို့ တိုက် တွန်း ခဲ့ ပါ တယ် ပြန် လာ သူ တွေ ကို စံ စီ နဲ့ ငွေ ကြေး တွေ ပေး မယ် လို့ ပြီး ခဲ့ တဲ့ ဂျွန် လ က ပြော ကြ ခဲ့ ပါ တယ် တကယ် တမ်း လက် တွေ့ မြေ ပြင် မှာ တော့ စံ တပြည် ရ ဖို့ အတွက် တောင် မှ ထောက် ခံ သာ အစဉ် အစဉ် တောင်း ခံ နေ ရ ပြီး တနေ့ ကုန် ဆောင် ဆိုင် တန်း စီ မှ ရ တယ် လို့ ဆို ပါ တယ် လာ တော် ကြ ဒီ ဘာ မှ မ ရ တဲ့ ဒေသ ခံ တော်တော် များ များ လည်း ရှိ ပါ တယ် ဒီတော့ ငယ်တွေက တော့ နိုင်ငံ တော် စီမံ အုပ်ချုပ် ရေး ကောင်စီ လို့ သူတို့ က သူတို့ နာမည် ပေး ထား တဲ့ စစ်တပ်က လွိုက်ကော် မြို့ ကို တည်ငြိမ် အေးဂျင့် နဲ့ ပုံစံ မျိုး ဖန် တီး ပြီး ပြည်သူ တွေ ကို မလုံး ပေး ပြီး လူသား တိုင်း အဖြစ် အသုံး ချ နိုင် မှု စူးစမ်း နေ တယ် လို့ စွပ်စွဲ ပါ တယ် ဩဂတ်လ မ တိုင် ခင် အထိ တော့ စစ်တပ်က မြို့ ကို အပြည့် အဝ ပြန် လည် မထိန်း ချုပ် နိုင် သေး ပါ ဘူး မကြာ သေး ခင် က တော့ ကြား ပြည်နယ် မှာ ရှိ တဲ့ ကောလိပ် နဲ့ တပ်ကတူ တွေ ကို ပြန် လည် ဖွင့်လှစ် တော့ မယ် လို့ အကြေညာ ထား ပါ တယ် ဒါပေမဲ့ ပြန် ဖွင့် နိုင် တဲ့ အရေး ရောင် တော့ မတွေ့ သေး ပါ ဘူး အခုချိန်ထိ လွိုက်ကော် မြို့စွန် မှာ တိုက်ပွဲ တွေ က ဆက် ဖြစ် နေ တော့ မှာ KNDF ရဲ့ ဒေသ ဆိုင်ရာ အရာရှိ တယောက် ဖြစ် တဲ့ မိုးဆက် က တော့ အရက်သားတွေ ဘေးကင်း စေဖို့ အတွက် မြို့ထဲ ကို ပြန် မဝင် ကြဖို့ အကြံ ပြု ထား ပါတယ်
ဒီ တကယ် မြေပြင် ရှင် တွေ ကို တိကျ ဆောင်ဆောင် ပြီး မှ ဟို ယုံကြည် ဖို့ ပထမ ဆုံး အနေ နဲ့ ပြော ရှင် ပေါ့ နော် စစ်ကောင် စီ က လွိုက်ကော် ငင်း ရှမ်း တယ် မဟုတ် ပါ ဘူး လွိုက်ကော် လောလော ဆယ် တော့ မငင်း ရှမ်း တယ် ပါ ဘူး ရက် တိုင်း ကျွန်တော် တို့ ဒီ တော်လိုင်း ရဲ့ အဖွဲ့ နဲ့ ဒီ စစ်ကောင် စီ နဲ့ အမြဲ ဟို တိတိ မှု ရှိ တယ် दाउ မတ်ရောငင်းရှမ်းပါတယ်ဒီထောက်ပံ့ချေပေးပါတယ်ဆိုတော့တို့ရဲ့ဘန်ပြမှုတစ်ခုပဲနောက်ပြီးတော့ဒီပြည်သူထောက်ပံ့ချေပေးပါတယ်ဆိုတာကလည်းလောကဖြစ်နိုင်တာမရှိပါဘူ
းပြည်သူတွေကနေအိမ်ကိုပြန်လာရင်တော့မှစစ်ကောင်စီရဲ့တာဝန်ရှိသူတွေကတို့ကိုလွယ်လွယ်ကူကူနေထိုင်လို့ရအောင်လုပ်မပေးထားကြပါဘူးစစ်စေးအကြီးတွေမှာစစ်စေးတာတွေရှိတယ်လို့မှတ်ပုံတင်အိမ်အောင်စုဇေယားတွေပြရတာတွေလည်းရှိပါတယ်မမိုးကလွိုက်ကော်ကနေစစ်ဘေးတစ်ခါမှမရှောင်ခဲ့တဲ့လူနည်းစုတွေကတယောက်ပါသူနဲ့သူ့အမျိုးသားကကုံစုံဆိုင်ဖွင့်ထားပါတယ်သူတို့ရက်ွက်မှာတော့ပြန်လာတဲ့သူများများဆဆမရှိဘူးလို့ဆိုပါတယ
်အဲ့ဘက်မှာနေတဲ့ဟာကဘယ်နဲ့အိမ်မဲရှိမှလဲအများဆုံးစိတ်ဒါပေမဲ့လည်းတချို့လူတွေကအိမ်ကိုပြန်ကြည့်ရယ်စစ်သားတွေကပေးမကြည့်ဘူးပေးမနေဘူးဝင်လာရင်လည်းစစ်တယ်ဘာကိစ္စဝင်လာလဲဆိုပြီးစစ်တယ်ထွက်ရင်လည်းဘာကိစ္စထွက်တယ်သူတို့ကိုပြောပြီးမှထွက်ရတာ
တကယ်လို့စစ်ပေးရှောင်တွေပြန်လာခဲ့မယ်ဆိုရင်ရောဘလို့အခြေအနေမျိုးတွေကြုံတွေ့ရမှာပါလဲဒေတာရင်းအရာရှိတယောက်ရဲ့အဆိုအရတော့လွိုက်ကော်မာလူကြီး 9,000 လောက်ရှိတယ်လို့သိရပါတယ်တိုက်ပွဲတွေကြောင့်တော်တော်များများကပျက်စီးနေပါပြီပြီးခဲ့တဲ့လတွေတုန်းကတော့လူ 9,000 ဝန်းကျင်လောက်ပြန်လာနေကြပြီပြန်လည်နေထိုင်သူအများစုကလည်းစစ်ကောင်စီရဲ့ဒေသကုတ်ကဲမှုစစ်ဌာနချုပ်အခြေဆိုင်ရာစစ်သားမိသားစုဝင်တွေအများဆုံးနေထိုင်ကြတဲ့ရက်ွက်တွေမှာနေကြပါတယ်။ဒါ့အပြင်မကြသေးခင်ကမှဖြစ်ခဲ့တဲ့ရေကြီးရေလျှံမှုတွေကလည်းမြို့ကိုတော်တော်လေးထိခိုက်စေခဲ့ပါတယ်။မမိုးနဲ့ဒေသခံတော်တော်များများရဲ့ပြောပြချက်အရကတော့စစ်တပ်ပြန်လည်ထိန်းချုပ်ပြီးကြတဲ့ကအိမ်တော်တော်များများကဖောက်ထွင်းလူရဲခံထားရတယ်လို့ဆိုပါတယ
်။အဲ့မှာပစ္စည်းတွေကတော့ရှိသမျှပစ္စည်းတွေ၊ဘီရိုတွေ၊ရှိုးကစ်တွေအကုန်လုံးသူတို့ပဲခိုးတာ။ညာစနနာကြီးဆိုရင်ဆိုင်ကယ်တန်တွေပဲကြားနေရတာမိကျိုးလည်းမကြံဘူးတခိုးတွေဆေးသမားတွေလိုလိုတခိုးပုံစံမျိုးပါပဲအကုန်လုံးအဲ့ခိုးတွေဟာတောင်တွားမပြောရဘူ
းမဆိုးဆိုးကစစ်တပ်ကအိမ်ပြန်နေကြဖို့ပြောပြီးနောက်ပိုင်းအိမ်မှာပြန်နေပြီးအပြင်ကိုပြန်ထွက်ခဲ့တဲ့သူ့ရဲ့အိမ်နီးချင်းတယောက်နဲ့စကားပြောခဲ့ပါတယ
်စိတ်ပူနေရတယ်ညာဆိုရင်လည်းတူတူတိတ်နေရတယ်အဲ့လိုမျိုးဘေးမှာတခိုးလက်ခိုးနေအောင်ပြောမပြောရဘူး မထွက်ကြည့်ရင်ဖုန်းနဲ့မှလည်းတည်နေမထွက်ရင်အဲ့လိုတွေဖြစ်နေတယ်နေစရာနေရာလည်းမရှိလို့လည်းပြန်လာရလားတဲ့သူလည်းပြောနေပါတယ်
မဆူဆူကတော့အခုလက်ရှိမှာဒီမော့ဆူမြို့နယ်ထဲမှာစေဘေးရှောင်းရင်ကျောဘိုးအိတ်ချုပ်တဲ့ဆိုင်လေးဖွင့်ထားပါတယ်။ဆက်ချုပ်တာကျွမ်းကျင်သူမဟုတ်ပေမဲ့ရွေးချယ်စရာမရှိတာကြောင့်သူမလောက်ကင်နေရပါတယ်။လွိုင်ကောမနေထိုင်သူတွေကသူမမိသားစုလိုမျိုးပဲနေရာအသီးသီးကိုရောက်နေကြပြီးပြန်နေဖို့ကလည်းလွယ်ကူမနေဘူးလို့ဆိုပါတယ
်။ပြန်ချင်တယ်မပြန်နိုင်ဘူး။တချို့ဆိုလမ်းစေးတာမရှိဘူး။ပြန်ဘူး။လမ်းစေးတာမရှိကြဘူး။တချို့ရင်လည်းတယောက်တနေရာစီကျွန်မတို့မှာတော့၄ယောက်ရှိရတယ်။အကုန်လုံးတယောက်တနေရာစီတခါစဖုန်းနဲ့ချိန်ဆက်မရအဲ့လိုတွေဖြစ်တဲ့အကုန်ခက်ခဲနေကြတယ်ပေါ့နော်ခက်ခဲနေတဲ့အားလုံးလည်းပြီးစီချင်လာပြီးစီချင်တယ်အားလုံးလည်းနိုင်စီချင်တယ်ပြီးစီချင်နေပြီးအဲ့လိုမျိုးလေးပေါ့နော်ဘာလို့ကိုအိမ်နေမှာကိုမျိုးကိုရွာနေမှာပြန်လောက်စားစီချင်တယ
်ကမ္ဘာကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီကထုတ်ပြန်ထားတဲ့အရာကရားပြည်နယ်မှာစေဘေးရှောင်ဥယျာဉ်တသိန်း3000ကျော်ရှိပါတယ်အာနာသိမိကလေးကလူ3000ကျော်လောက်ကအိုးမဲ့အိမ်မဲ့ဖြစ်ခဲ့ရပါတယ်80ဦးတန်းအောင်ကလည်းအဲ့ဒီတဲကတယောက်ပါချားစီပြီးရှောင်းနေလို့ပဲသူ့မှာမိသားစုရှိပြီးသူတို့တွေကဘယ်အချိန်မှပုံမှန်ဘဝကိုပြန်သွားနိုင်မယ်ဆိုတာကိုမသိကြသလိုခက်ခဲတဲ့ဘဝထဲမှာပဲပိတ်မိနေပါတယ
်ဘုရားမှာတော့ဆူတောင်းပါတယ်မိမိအိမ်မိချောင်းပြန်နေခြင်းနဲ့ပြန်တော့လည်းဒီမိုးကတည်းကပြုတ်ပြီးပြန်ဆောင်နေမှရတယ်ဒီလိုလဲဆိုတော့ရှိရှိမှလည်းရှိမှာဟုတ်အများကြီးလောင်နေလို့ကိုယ်ရင်လည်းပါမှာဟုတ်
တို့အတန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးခဲ့တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
။ VOA American အတန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်ရယူပါခင်ဗျာ
။အခုတော့ဒီမိုကရေစီလူခွင့်နဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်လှည့်ကြပါပြီ။NGO အဖွဲ့တွေမှာရမုံငွေစီးစင်းပုံအကြောင်းကို EcoDef အဖွဲ့ထူထောင်သူဦးဝင်းမျိုးသူကိုဥတ္တမောင်တန်းကမေးမြန်းထားတဲ့ဒုတိယပိုင်းကိုတင်ဆက်ထားပါတယ်ခင
်ဗျာ2024ခုနှစ်မတ်လတည်းလောက်မှာအမေရိကန်ထွက်တော်ကပြတ်ထန်းခဲ့တဲ့ Burma Act အတွက်ရမုံငွေချထားပြီးခဲ့ပါတယ်စစ်တပ်ရဲ့တိုက်ခိုက်မှုကနေရပ်သားပြီးကိုအကာအကွယ်ပေးရင်လူသားချင်းစာနာထောက်ထားမှုအကူပေးရေးမြန်မာစစ်တပ်ကကျူးလွန်တဲ့လူ့ခွင့်ရေးချိုးဖောက်မှုတွေနဲ့လူမျိုးသုံးသပ်ဖြတ်မှုတားဆီးဆုံလန်းစစ်ဆေးရေးစစ်တပ်မထိတ်ချုံနိုင်တဲ့ဒေသတွေအတွက်ဒေသန္တရအုပ်ချုပ်ရေးနဲ့စစ်တပ်ကိုစွန့်ခွာခဲ့ကြတဲ့စစ်သားတွေကိုထောက်ပံ့ရေးအစီအစဉ်တွေမှာအဓိကအားဖြင့်သုံးမယ်လို့ဆိုပါတယ်အခုရမုံငွေစီးစင်းမှုဒုတိယပိုင်းကိုဆက်လက်တင်ပြပါမယ်ပထမပိုင်းကိုအခုလိုအဆုံးသတ်ခြင်း
pre project နဲ့ post project ခေါ်တာပေါ့ bro စီမံကိန်းစာရင်းနဲ့စီမံကိန်းပြီးရဲ့အဲ့အတွက်ကိုကျွန်တော်တို့က NGO တွေက management cost ဆိုတာကိုဒါဒီပေါ်မှာထည့်သွင်းလုပ်ဖို့လိုတယ
်အဲ့ဒါကြောင့်ဆိုရင်ဘယ်လောက်လောက်ရှိတတ
်ရာနှုန်းအားဖြင့်ကတော့
အဲ့တော့ ratio เนาะဘယ်လောက်သူတို့လက်ခံထားကြရာတော့အဖြစ်ဒီ
လက်ရှိမှာကဒါကဟိုနိုင်ငံလိုက်နဲ့ဒေတာလိုက်ပေါ့မူတည်တယ်အကြမ်းပြင်းကတော့ဟိုတုန်းကပေါ့ဗျာဟိုတုန်းကဆိုတော့200010မတိုင်ခင်ရပါဗျာအဲ့တော့ဒီ management cost ဆိုပဲဒါ NGO ရခွင့်ထူးခံနေနေယူလုပ်စားကြရဲပြောတော့ဒီဟာကိုတဖြည်းဖြည်းနည်းလောင်လို့တာပေါ့အရင်တော့အကြမ်းပြင်းကတော့12ရိုင်းလုံးပတ်လည်လောက်10ရိုင်းလုံးပတ်လည်လောက်ပေးကြရဲပေါ့တိုးတော့ဒီလိုတိုက်ခတ်မှုတွေများလာတဲ့အတွက်သူက9ရိုင်းလုံးလောက်ကိုပဲခုမြန်မာနိုင်ငံမှာဆိုအလုံးစုံပေးခင်ဗျာ any NGO သူက 7% လောက်ပဲပေးတာမျိုးသူတို့လောက်ကြတယ်ပေါ့เนาะချို့ဆို 5% လောက်ပဲပေးတာမျိုးတွေလောက်ကြတယ်ဆိုတော့အဲ့တော့ controversy issue ဖြစ်လာပဲသို့တော့ဆန်အဆုံးအတင်ပြလို့ပေါ့เนาะဒီ donor နေပြီးတော့ USAID ကနေတက်ရိုက်လာတဲ့ငွေကကျွန်တော်တို့ရှီကိုတက်ရိုက်ရောက်တာမဟုတ်ဘူးဂျာဒီကဒီငွေတွေကိုစနစ်တားလို့စီမံခန့်ခွဲတဲ့အဖွဲ့တစ်ခုကိုသွားမယ်ဆိုသူ့အတွက် management ကုမ္ပဏီစီကလည်းရှိနေတယ်ရှိပြန်တော့အဲ့ကုမ္ပဏီစီတွေအတွက်အဲ့လိုလို့ပို့တဲ့ကြတော့ USAID လို့မှာသူတို့ရှီမှာကြိုပြီးတော့သူတို့ကဟိုဘယ်လိုခေါ်မလဲဟိုဘောင်ဝင်နဲ့ registrar NGO တင်နဲ့သူတို့ကအဲ့ဒီဟိုစီမံခန့်ခွဲမှုမှတ်ပုံတင်ရတယ်ပေါ့နော်အဲ့ဒါကို
သူစစ်စစ်ဒီရန်ကုန်ဝေပထမဦးဆုံးစီမံခန့်ခွဲရတဲ့အဖွဲ့တွေကလည်းမှအမေရိကန်ဆိုအမေရိကန်အဖွဲ့တွေနဲ့ဥရောပအဖွဲ့တွေဖြစ်တတ်တယ်ဘာလို့ဆိုသူတို့က America Uri, American Sanone, Uyobas Uri, Uyobas Sanone, and you looked at kind of be. Now be Eddie Adrejo. But Dane, a be what she did, do you pay at the Jamulo? The Bamadi got chat like this, so you know, when I go in you to Jotalobe, Sega, Eddie, do you get the wind water?
How about I say, my demands in IRS, Bob, yeah, General Contanama, through a Bian Shimbiama, the USANDA, the Water Bawara, do a Bobido management cost people, lemonade, no? Dodo, hey, do ye not do ye, wow, bow on Lopo, do a PR and you are American and my chim aside and you, so let me out, do ye mula and you, but through my people or my people. So dilo show twin movie and yin boa movie shiro dari go sisi nganga namale kajama walone tay miro yaida wobia so I bio lobo tia bigwa outia no lua blauma miyaba u so de dilo muriale pipale.
Okay,
dina de kuriole, longwa bizole, mammani uobia dali u genoa diga topia genama.
Obali u uma aki bakambo no? Maringa ma she hong abuine. ยูเนสโกเอเชียเอาหมวยเนี่ยขึ้นเนี่ยตั้งมาไล่ไปแล้วบังกงซีมันคังเว็บบ่ซอขึ้นเนี่ยตั้งมาไปวินเจปัญญายูเมซงขึ้นเนี่ยตั้งมาไปနိုင်ငံတကာပါတို့ဥမာအချင်းကမ္ဘောဒီးယားကအင်ကာဝက်ပါဆိုဒါยูเนสโกကစီမံခံဝင်ပါတယ်ဆိုတော့အဲ့ဒီစီမံခံဝဲခြေကိုကျွန်တော်20ရာခိုင်နှုန်းဝင်ကျင်တောင်းပါတောင်းတဲ့အခါကိုကျွန်တော်ဘောမတူတဲ့အတွက်ကြောင့်เนาะကျွန်တော်တို့မြန်မာနိုင်ငံကတော့ဒါမပေးပါဘူးยูเนสโ တယ်ကွာလေနော်အည်သွေးမြောင်ထိမ့်သိမ့်နိုင်မလားဆိုတဲ့ပြဿနာရှိတယ်အစရှိတဲ့ဖြစ်ပေါ့ဒီဟာတွေရဲ့ပြဿနာတွေကနောက်ဆက်တွဲပေါ့လားအဲ့တော့ဒီဟာကခုနကဆရာဝင်းမျိုးသူဆွေးနွေးသွားသလိုပဲကျွန်တော်တို့နားလည်မှုပေါ့နော်ဒါဘလောက်အတိုင်းတာကသင့်တယ်လဲဆိုတဲ့မှာကအငင်းခုန်ဖြစ်စရာတွေအများကြီးရှိပါတယ
်ဟိုဒေါ်ဆန်းစုကြည်လက်ထက်တုန်းကသူကဒီကိစ္စနဲ့ပတ်သက်ပြီးတော့အငင်းပွားပွဲအချိန်ကြက်ကြီးချတာရှိတယ်ဥမာဒီ donor fund တခုပါနော် management cost အ30ရုံးနဲ့မကျော်အောင်ဘူးဆိုရဲစီကံကျဒီ project ကိုစလုပ်တိုက်တဲ့အခါ appraise လုပ်တဲ့အခါပေါ့အကဲဖြတ်တဲ့အခါလက်ခံမဲ့ဒီနိုင်ငံမှာလို့အဲ30ရုံးနဲ့ဖြတ်တဲ့အခါကျတော့ဆောင်းလုံးကျမကြီး project တွေပညာရေး project တွေကြာရင်လောကကန်ရတာတွေမလွယ်တော့ဘူးပေါ့နော်အဲ့လိုတွေအများကြီးဖြစ်တယ်ပေါ့နော်အဲ့တော့ဘာလို့လဲဆောင်းပြောတဲ့ဒီ eight effectiveness ပေါ့တော့ပေးသမျှငွေထိထိရောက်ဖြည့်စီစီရေးမှာတစ်ခါလေကျတော့ဒီဟာကိုဟိုဒီ management principle cost ပေါ့နော်စင်းစားတဲ့နေရာမှာလိုအပ်ချက်တွေရှိခဲ့ကြတာတုံးတဲ့နေရာမှာเนาะနားလည်မှုတွေတိမ်းဆောင်းတဲ့ခါကြတော့တကယ်လက်တွေမှာလည်းအလုံးမဖြစ်တာတွေရှိတယ်။ဒါကြောင့်ဒါကကျွန်တော်တို့ကဘယ်လိုပြောမလဲတည်တည်ကြီးတော့တတ်မှတ်လို့တော့မရဘူး။အနေထားအခြေအနေပေါ်မှာဒါမူတည်ပြီးတော့ပဲဒီကိစ္စကိုအကင်တွင်ဆောင်ရွက်ဖို့လိုတယ်လို့ဒါကတော့ကျွန်တော်အမြင်နဲ့ကျွန်တော်အတွေ့အကြုံမှာမူတည်တဲ့အမြင်နဲ့ပဲကျွန်တော်ကဟိုဆွေးနွေးတာဖြစ်ပါတယ်ဖြစ်တယ်။နောက်
အမေရိကန်ဆိုက်ဘက်ကိုကြည့်တဲ့ခါကြတော့လည်းတော်တော် တတော်နဲ့ဆိုရ
တယ
်သက်ဆံမှုတော့တတော်တစ်ခါလော်ဘီတယ်လို့ပြောတယ်ကော်ပိုရိတ်ရဲ့ကနေမှเนาะစော်စီယုံသူတို့အကျိုးစီးပွားအတွက်စော်စီယုံနေတဲ့လူတွေအားလည်းရှိပြောင်းဒီဟာဒီကလည်းခုနရံမုံွေပေါ်မှာတက်ရောက်မှုရှိနိုင်တယ
်ဒါကြောင့်ဗမာအထွက်လာတော့သူတွေအတန်း330ပြေးမယ်တန်းတက်တာပြေးဆိုကျွန်တော်ကရည်တယ်ပေါ့နော်ဘာလို့လဲဆိုတော့ USAID ကကဘာမှာဘျူရိုကရေစီအများဆုံးအဖွဲ့အစည်းပေါ့နော်အဲ့တော့ဒါကိုတိုက်ရိုက်ဘာသူတို့ဘက်ကဒီဘက် transparency နဲ့ accountability ဆိုတာသူကဒါ bargaining လို့မရဘူးဘာလို့ဒါဈေးစစ်လို့ရတဲ့ကိစ္စမျိုးမဟုတ်ဘူးတိတိကျကျပဲဖြစ်ရမှာအဲ့ခါကျတော့ဘာတွေဖြစ်နေသူကဒါကိုတိတိကျကျပဲသူကလိုက်နာမှာနော်ရှော့ပေးမှာမဟုတ်ဘူးကျွန်တော်ကဒါမတတ်နိုင်လို့ညာတတ်မယ်မင်းဒါပြည့်မရအောင်လို့မပြည့်နိုင်တော့ပေးနိုင်အေးပြည့်မရအောင်မလုံးနိုင်ပြည့်မရအောင်လုံးနိုင်သူရှိရနေမင်းခံကွဲပြီးယူကြဆိုတော့အဲ့တော့လက်တွေ့ကိုင်းနှံမှာတကယ်လို့ရကြတော့အောက်ခြေမြေပြင်မှာလုပ်တဲ့ကျွမ်းကျင်တဲ့ဒေတာဆိုင်ရာအဖွဲ့အစည်းတွေဖြစ်ကောင်းဖြစ်မယ်။သို့တော့ဒီဘက်ကဒိုနာတွေရဲ့နဲ့လိုအပ်ချက်ကိုပြည့်မြောင်ဆောင်ရွက်ပေးနိုင်တဲ့ကြတော့သူ့နိုင်ငံ NGO corporation တွေရပဲဖြစ်နေရမျိုးရှိမယ်။သူတို့ရဲ့စီကံနိုင်မဲ့ထိန်းတဲ့ခါကျတော့ဒီကွာဟာချက်ဖြစ်သွားတော့ဖြစ်သွားတဲ့ခါကျတော့ကျွန်တော်ပြောများနေတော့ငါတို့ကကွာဂျာတရပဲခံနေရတာတကယ်လို့တော့ငါတို့ကခွာယူတော့သူတို့ကဆိုတော့ issue ရအများတန်းရှိနေတဲ့အတွက်localization လို့ခေါ်တဲ့ဒေတာခံတွေကိုလည်းဒန်းတူခွင့်ရင်ပေးဖို့စီ issue က USAID မှာတော်တော်ကြည်ကြည်လောင်ဖြစ်လာတယ်ဒီဒါက NGO sector ကြီးတစ်ခုလုံးမှာဖြစ်နေတဲ့ drawback ပဲပေါ့ဗျာ drawback ကြီးဖြစ်ဒါကြောင့်ဘလို့တစ်ဖက်က NGO ကအရေးကြီးတယ်တစ်ဖက်ကအရေးကြီးတဲ့အတွက် NGO ရဲ့ဂုံသူ့ရဲ့တန်ဖိုးထားမှုပေါ့သူ့ရဲ့ flexible ပေါ့ဗျာ decentralized ဖြစ်တဲ့ဟာမပြောက်တော့ငကိုအရေးသွေးမပြောက်ပဲနဲ့လောက်လန်အောင်ဘျူရိုကရက်နည်းနည်းနဲ့ဘယ်လိုလုပ်နိုင်မလဲဆိုတော့ကိစ္စ issue ဖြစ်တယ်တော်တော်တွေနဲ့တွားပြီးတော့เนาะဆွေးနွေးနေရမယ်ဆာဒီမှာလာပြီး training တွေတက်နေရတယ်ဘာ gender training တွေတို့ကမှလည်းအများကြီးပေါ့ဗျာ sexual harassment ဖြစ်အောင်ဆိုဘာတင်နှလုံးရမယ်ဘယ်အားဆိုရင် harm reduction ပေါ့เนาะ
အများကြီးတော့ဒီ comment ချက်တွေရှိတာပေါ့
ဟုတ်တယ်တမချက်ဒီဆိုတော့အောက်ကကွင်းလုပ်ငန်းကလည်းသူကွင်းလုပ်ငန်းထဲမှာလောရမယ့်အလုပ်တွေ60ရာခိုင်နှုန်းသားချိန်နေရဒီလိုမျိုးခက်ကွင်းပြင်နေရတဲ့အလုပ်တွေမှာပေးရတဲ့ခါကျတော့လေသူ့ရဲ့တိုက်ရိုက်ရွာသူရွာသားတွေနဲ့ထိတဲ့ဟာလာပြီးတော့ထိဟုတ
်ကဲ့ကျေးဇူးများကြီးတင်ပါတယ်ကိုဝင်းမြတ်သူရဲ့ခုဆွေးနွေးသွားခဲ့တဲ့သူကတော့လော်လော့ဇ်အမေရိကန်နိုင်ငံဂျော့ချ်ဝါရှင်တန်တက်တူမှာအဆုတည်ပြီးရောက်ရှိနေပြီးဝင်းမြတ်သူဖြစ်ပါတယ်ကျွန်တော်တမောင်းနာပါ
တွင်မှတွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့တွင်မှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့တွင်တွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
VOA ရဲ့တနင်္ဂနွေနေ့ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာအခုအာရှနိုင်ငံကြီးနဲ့ဆက်ပါမယ်အမေရိကန်ရွေးကောက်ပွဲမှာသမ္မတဒေါ်နယ်ထရန့်အနိုင်ရရှိခဲ့တဲ့အပေါ်တရုတ်သမ္မတရှီကျင်းပင်ပါဝင်အာရှတိုက်ကခေါင်းဆောင်တွေကဂုဏ်ပြုကြိုဆိုခဲ့ကြပါတယ်ဒါပေမဲ့တရုတ်နဲ့ကုန်သွယ်ရေးစစ်ပွဲဖြစ်လာမလားဆိုတဲ့စိုးရိမ်ချက်ပြင်ကိုရီးယားကျွမ်းဆွဲရေးအင်ဒိုပစိဖိတ်လုံခြုံရေးနဲ့အစ္စရေးပါလက်စတိုင်းပြည်ပခါတွေမှာအပြောင်းလဲတွေရှိလာနိုင်တာဆိုတဲ့စိုးရိမ်ချက်တွေလည်းရှိနေပါတယ်ကိုဇော်မိုးကျော်ကစူးစိတင်ပြထားပါတယ်ခင်ဗျာ
ပြီးခဲ့တဲ့နိုဝင်ဘာလ5ရက်နေ့ကအမေရိကန်သမ္မတရွေးကောက်ပွဲမှာသမ္မတဟောင်းဒေါ်နယ်ထရန့်အနိုင်ရသွားတဲ့အတွေ့တကြောပြန်သမ္မတဖြစ်လာမှာပါသမ္မတလောင်းဒေါ်နယ်ထရန့်နဲ့ Republican Party ရဲ့အမေရိကန်အကျိုးစီးပွားဦးစားပေးမူဝါဒအရအာရှဒေသအတွင်းအပြောင်းအလဲတွေနဲ့ရိုက်ခတ်ချက်တွေဖြစ်လာမှာကိုလည်းစိုးရိမ်နေကြပါတယ်တရုတ်သမ္မတရှီချင်းပင်ကရွေးကောက်ပွဲအနိုင်ရသမ္မတလောင်းဒေါ်နယ်ထရန့်ကိုချီးကျူးဂုဏ်ပြုလိုက်ပါတယ်မတူညီမှုတွေကိုဖြေရှင်းပြီးအတူတကွလှုပ်ဆောင်နိုင်မဲ့အခြေအနေကိုဖန်တီးသွားဖို့တိုက်တွန်းပါတယ်။သမ္မတရှီကျင်းပင်ရဲ့ပြောကြားချက်တွေကိုနိုင်ငံသားဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူမော်နင်ကအခုလိုပြောဆိုခဲ့ပါတယ်
။ Xi Jinping 主席已向美国当选总统特朗普致贺。Xi Jinping 主席
သမ္မတရှီကျင်းပင်ကသမ္မတဒေါ်နယ်ထရန့်ကိုချီးကျူးဂုဏ်ပြုလိုက်ပါတယ်။တရုတ်နဲ့အမေရိကန်အကြားထိတ်တိုက်တိုးမှုတွေလျှော့ချပြီးပူပေါင်းဆောင်ရွက်နိုင်ခဲ့တဲ့သမိုင်းကိုထောက်ပြပါရယ်ရေရှည်တည်ငြိမ်တဲ့ဆက်ဆံရေးဟာနှစ်နိုင်ငံလုံးကိုအကျိုးရှိစေပြီးနိုင်ငံတကာအတိုင်းအဝိုင်းရဲ့မျှော်လင့်ချက်တွေကိုဖော်ဆောင်ပေးနိုင်ပါရယ်ညီညာစွာအတူရှင်တွဲပြီးနှစ်ဖက်ကျိုးရှိမဲ့ဆက်ဆံရေးမျိုးကိုမျှော်လင့်ပါရယ
်ဒါပေမဲ့တရုတ်နဲ့အမေရိကန်အကြားကုန်သွယ်ရေးစစ်ပွဲဖြစ်လာမှာကိုနိုင်ငံတကာကရောတရုတ်ဒေသခံပြည်သူတွေကလည်းစိုးရိမ်မှုရှိပါရယ် ပီကင်းမြို့တော်မှာနေထိုင်တဲ့အစိုးရဝန်ထမ်းတဦးဖြစ်တဲ့ကောင်ပင်ရှင်းကအခုလိုပြောပါတယ်
။ဒါထရန်ကိုကြားကွန်းစစ်နာကြောပြီးဒီကဟာလီစစ်ကြားကွန်းရောက်ခဲ့
တယ်။တမရထရန်ကဂျင်းဒီအခုနှုံးသားတွေတိုးမြင့်မှာပါ။ကုံသွေးအေးစစ်ပွဲကိုထရန်ကဆလာပါ။သူအာနာပြန်ရလာရင်တရုတ်ကိုတက်တာခွင့်ပေးမှာမဟုတ်ပါဘူး။တရုတ်ပေါ်မှာဂျင်းဒီရိုက်ခတ်မှုတွေရှိလာမှာပါ။တရုတ်ပြည်ရဲ့စီးပွားရေးအပြင်တရုတ်ပြည်သူတွေရဲ့လူနေမှုဘဝတွေပြပခီးသွားလာမှုတွေကိုပါရိုက်ခတ်လာမှာဖြစ်ပါတယ်။
သမရလောင်းထရန့်မဲဆွယ်စီယုံစင်ကတရုတ်ကုန်ပစ္စည်းအလုံးကိုအခွန်60ရာခိုင်နှုန်းတိုးကောက်မယ်လို့ကြေညာပြုခဲ့ပါတယ်။ဒီအတိုင်းသာအကောင့်အထည်ဖော်ခဲ့ရင်တရုတ်နဲ့အမေရိကန်ကုန်သွယ်ရေးမှာအခြေအတင်ဖြစ်နိုင်စရာအကြောင်းရှိပါတယ်။တောင်ကိုရီးယားသမရယွန်ဆွယိုးကလည်းသမရလောင်းဒေါ်နယ်ထရန့်အနိုင်ရလာကိုဖုံးဆက်ပြီးဂုဏ်ပြုကြိုဆိုခဲ့ပါတယ်။သမရထရန့်အနိုင်ရလာတဲ့အတွက်နှစ်နိုင်ငံဆက်ဆံရေးမှာမချောမွေ့တာတွေရှိလာနိုင်တယ်လို့အကဲကတချို့ကခံမှန်းပါတယ်။မြောက်ကိုရီးယားရဲ့ချင်းချောက်မှုကိုခံရတဲ့တောင်ကိုရီးယားဟာလုံခြုံရေးဆိုင်ရာကိစ္စတွေမှာအမေရိကန်နဲ့အနီးကပ်ပူးပေါင်းဆောင်ရွက်ဖို့မူဝါဒချမှတ်ထားပါတယ်။ထရန့်သမ္မတဖြစ်လာရင်တောင်ကိုရီးယားလုံခြုံရေးအတွက်အမေရိကန်တပ်တွေချထားပေးရတဲ့အပေါ်ကိုရီးယားရဲ့ထက်ဝင်မှုကိုတိုးတောင်းနိုင်တယ်လို့ခံမှန်းထားပါတယ်။2019ခုနှစ်ကသမ္မတထရန့်တာဝန်ယူစဉ်တုန်းကလည်းကုန်ကြစည်းအတွက်တောင်ကိုရီးယားဘက်က5ဘီလီယံဒေါ်လာတိုးပေးရမယ်လို့တောင်းဆိုခဲ့ပူပါတယ်။လက်ရှိသမ္မတဘိုင်ဒန်အစိုးရနဲ့သဘောတူညီချက်အရလာမယ့်2026ခုနှစ်မှာတောင်ကိုရီးယားကကုန်ကြစည်းထက်ဝင်ငွေဒေါ်လာ10ဘီလီယံကျော်ပေးရမှာဖြစ်ပါတယ်။ဒါပေမဲ့ထရန့်ကသူသမ္မတဖြစ်လာရင်တစ်နှစ်ကို10ဘီလီယံအထိတိုးတောင်းမယ်လို့ပြောဆိုထားကြောင်း The Korean Time သတင်းကရေးသားထားပါတယ်။ပထမတစ်ကြိမ်သမရထရန့်တာဝန်ယူစဉ်အတွင်းနျူကလ িয়ার လက်နက်ဖြတ်သိမ်းရေးအပါအဝင်မြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအွန်းနဲ့သမရထရန့်တို့ထိပ်သီးဆွေးနွေးပွဲလုပ်ခဲ့ဘူးပါတယ်။ဒါကြောင့်မြောက်ကိုရီးယားနဲ့ပတ်သက်ပြီးသမရထရန့်ရဲ့ဆက်ဆံရေးကိုလည်းစိတ်ဝင်စားနေကြပါတယ်။ထိုင်ဝမ်သမရလိုက်ချင်းတေကလည်းရွေးကောက်ပွဲအနိုင်ရတဲ့အပေါ်သမရလောင်းထရန့်ကိုချီးကျူးဂုဏ်ပြုပါတယ်။ကာလရှိကြစွာတည်ရှိခဲ့တဲ့ထိုင်ဝမ်အမေရိကန်ဆက်ဆံရေးဆက်လက်ခိုင်မြဲမယ်လို့ယုံကြည်ကြောင်းဖော်ပြခဲ့ပါတယ်။သမ္မတထရန့်အနေနဲ့တရုတ်အပေါ်တင်းမာတဲ့မူဝါဒတွေရှိနိုင်ပြီးထိုင်ဝမ်ကိုဆက်လက်အကာအကွယ်ပေးသွားနိုင်တယ်လို့အခက်ခတ်တွေကဆိုပါတယ်။ဒါပေမဲ့ထိုင်ဝမ်အနေနဲ့ကာကွယ်ရေးစည်းငွေကြေးအမြောက်အများသုံးဆွဲရလိမ့်မယ်လို့ခန့်မှန်းထားပါတယ်။သမ္မတလောင်းထရန့်ကလည်းထိုင်ဝမ်ကာကွယ်ရေးအတွက်ကုန်ကြစည်းတွေပေးရမယ်လို့ပြောဆိုထားပါတယ်။ဣသရေလ်ပါလက်စတိုင်းအရေးမှာတော့သမရထရန့်အနေနဲ့ဣသရေလ်ဘက်ကအခိုင်အမာယက်တီချက်ကိုပြသထားပြီးဖြစ်တယ်လို့သူယခင်သမရတပ်တန်းအတွင်ဂျေရုဆလင်ကိုဣသရေလ်မြို့တော်အဖြစ်အသိမှတ်ပြုခဲ့ပြီးအမေရိကန်တန်ယုံကိုဂျေရုဆလင်ကိုရွှေ့ခဲ့ပူပါတယ်။ဒါကြောင့်သမရထရန့်တက်လာရင်ဣသရေလ်ဘက်ကိုပုံမအားပေးထောက်ခံနိုင်တယ်လို့သုံးသပ်ချက်တွေရှိပါတယ်။စစ်တမ်းခံရတဲ့ဂါဇာကပါလက်စတိုင်းတဦးဖြစ်တဲ့အဘူကတော့အခုလိုပြောပါတယ
်ဘတ်ဝါကာလ်မရဟလ်လ်ကာဒမ်လ်ရှာဘ်လ်ဖလစတိုင်းယားအင်ဟာတကွန်ဆာဘ
်တေဂျီပစ္စည်းမှုတွေအိုးအိမ်ဆွန့်ခွာထွက်ပြေးနေရတာတွေကိုခံစားနေရတဲ့ပါလက်စတိုင်းတွေအနေနဲ့ဒီထက်ပိုပြီးတော့ဆိုးတဲ့အခြေအနေနဲ့ကြုံရနိုင်ပါတယ
်ဒါပေမဲ့လည်းသမရထရန့်ကစစ်ပွဲတွေကိုရပ်အောင်လုပ်ပေးမယ်လို့ကတိပေးထားပါတယ်တောင်တရုတ်ပင်လယ်ပြင်အတွင်းနယ်ပြင်ပိုင်ဆိုင်မှုပြဿနာကြောင့်တရုတ်နဲ့ထိတိုက်တိုးနေတဲ့ဖိလစ်ပိုင်ကတော့နှစ်နိုင်ငံစီရေးမဟာမိတ်စာချုပ်နဲ့အင်ဒိုပစိဖိတ်လုံခြုံရေးအတွက်အမေရိကန်ရဲ့ပံ့ပိုးကူညီမှုဟာအမေရိကန်လွှတ်တော်မှာ Republican ရော Democrat Party နှစ်ရပ်စလုံးကထောက်ခံချမှတ်ထားတာဖြစ်တဲ့အတွက်သမ္မတထရန့်အစိုးရလက်ထက်မှာလည်းဆက်လက်ပြီးကောင်းမွန်နိုင်တယ်လို့အမေရိကန်ဆိုင်ရာဖိလစ်ပိုင်တန်အမတ်ကြီးကကြာတာပရင်းနေမှာပြောဆိုခဲ့ကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ရပါမယ
်အခုတော့လေယာစီးပွားသတင်းတွေဖက်လှည့်ပေးကြပါတယ်ခင်ဗျာ Farmers Time Media ကဝိုင်းတော်သားတွေကစူးစီးတင်ဆက်ထားတာဖြစ်ပါတယ်ဒီသတင်းတွေတပတ်တွင်လေယာထွက်ကုန်စီးနှံသတင်းတွေအတက်ကြရလဲပေါ်မှာဖြစ်ပါတယ်ခင်ဗျာကြောက်ခွန
်မင်္ဂလာပါလေယာစီးဝါသတင်းများစီစဉ်ကနေကြိုဆိုပါတယ်လေယာစင်ယူရဲ့ချစ်သူများရှင်လန်းချက်မြင်ကြပါစေရှင်ဒီတစ်ပတ်အတွက်လေယာစီဝါသတင်းတွေကိုကိုမြင့်မီဟန်နဲ့သူကျွန်မမီစပယ်ကတင်ဆက်ပေးတော့ပါမယ်
ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့စက်သွန်ဖြူစက်သွန်နှစ်အပါအဝင်ပုတ်ကုံပစ္စည်းခုနှစ်မျိုးကိုပုတ်ကုံရောင်းဝယ်လဲလှယ်ဖို့စစ်ကောင်စီကထပ်မံတတ်မှတ်လိုက်တယ်ဆိုတဲ့သတင်းနဲ့စကြပါတယ်။နေဆက်ကုံတွေအားလုံးဒီပါရက်တက်နေချိန်မှာနေဆက်ဂိတ်တွေကနေတင်ဖို့မဲ့ကုံပစ္စည်းတချို့ရဲ့ပုတ်ကုံရောင်းဝယ်25ရာခိုင်နှုန်းကိုဘဟုမှန်တတ်မှတ်စင်းနဲ့လဲလှယ်ပေးရမယ်လို့ကုံတွေဦးစီးဌာနကထုတ်ပြန်လိုက်တာဖြစ်ပါတယ်။ပြည်တွင်းမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်တရုတ်ထိုင်းဘင်္ဂလားဒေ့အပါအဝင်နဇက်ကုံသွေးခိတ်အားလုံးနှီးပါးမှာကုံသွေးမှုမရှိသလောက်ဖြစ်နေချိန်အခုလိုကုံပစ္စည်းခုနှစ်မျိုးကိုပုတ်ကုံရငွေလဲလှယ်ဖို့ထပ်မံတတ်မှတ်လိုက်တာဟာကုံသွေးကဏ္ဍကိုပို့ပြီးရော့ကျသွားစေနိုင်တယ်လို့ကုံသွေးတွေကသုံးသပ်ကြပါတယ်။အခုနိုဝင်ဘာလကစပြီးပဲမျိုးစုံကြက်သွန်အဖြူအနီတတိမျိုးစုံဝါကျိန်တတ်ထုနဲ့တတ်ထုရိုင်းအပါအဝင်အခြားတွင်းထွက်ပစ္စည်းတချို့ကိုနဇက်ကနေတင်ပို့မယ်ဆိုရင်ရရှိလာတဲ့ပုတ်ကုံရငွေရဲ့25ရာခိုင်နှုန်းကိုဗဟုပန်တတ်မှတ်စင်းနဲ့ရောင်းချပေးရမှာဖြစ်ပါတယ်2023ခုနှစ်ကလည်းမပဲပဲဒီစိန်ပဲစင်းကုံကလပဲပြောင်းမြေပဲရာဘာရေထွက်ပစ္စည်းတရိษံနဲ့တရိษံထွက်ပစ္စည်းဆန်နဲ့ဇကွဲကြံစတဲ့တီးနှံတွေရဲ့ပုတ်ကုံရငွေ25ရာခိုင်နှုန်းကိုလည်းဗဟုပန်တတ်မှတ်စင်းနဲ့ရောင်းချပေးရမယ်လို့တတ်မှတ်ခဲ့ပူပါတယ်တရုတ်ဟာ MNDAA ကိုကန့်တက်ထိန်းချုပ်ထားတဲ့လောက်ကိုင်းမြို့နယ်တဲကရှင်းရွှေဟော်အပါအဝင်နေဇာကိတ်အများစုကိုအခုနှစ်ဩဂုတ်လကစလို့ပိတ်ထားခဲ့တာဖြစ်ပါတယ်။နှွေဦးတော်လိုင်းရေးထိုးစစ်တွေရပ်တန့်မှုဖိအားပေးမှုတွေပြုလုပ်နေတဲ့ကြားကကချင်လွတ်မြောက်ရေးတပ်မတော် KIA ဘက်ကပန်ဝါမြို့ကိုတိမ့်ပိုက်လိုက်တာကြောင့် KIA ထိုင်းကျုံနယ်မြေမှာရှိတဲ့နေဇာကိတ်တွေအားလုံးကိုလည်းအော်တိုဘာ18ရက်ကစလို့တရုတ်ဘက်ကတစ်ဖက်သက်ပိတ်သိမ်းထားပါတယ်။မြန်မာဘက်ကိုလူသုံးကုန်လျှက်စစ်ဆောက်လုပ်ရေးနဲ့စားသောက်ကုန်ပစ္စည်းတွေတင်သွင်းနေတဲ့နောက်ဆုံးလက်ကျန်မိုင်းလာတာလော့ဂိတ်နဲ့မူဆယ်နေဇဘကဂိတ်တွေကိုလည်းအော်တိုဘာ21နဲ့22ရက်ကစလို့တရုတ်ဘက်ကပိတ်သိမ်းလိုက်လို့နေဇကုံတွေကရတ္တတလောက်ဖြစ်နေပြီလို့ကုံတွေတွေကပြောဆိုထားပါတယ
်ဂျန်ဒရန်ကိုကျင့်တဲ့နှုံနဲ့ဈေးဖွဲ့ဝေယူတော့မယ်လို့တရားစိတ်တချို့ကထုတ်ပြန်လိုက်ပါတယ်တရားစိတ်မြင့်တလာမှုနဲ့အတူမကြမီရရှိလာတော့မယ့်ဂျန်ကျန်ရာဒီမှာဆေးရုံရောက်စီဂျန်ဒရန်ကိုကျင့်တဲ့နှုံနဲ့ဝေယူတော်မယ်လို့ရှမ်းပြည်နယ်ရွှေညောင်မြို့ရှိမြတ်ပြည်တရားစေယုံကထုတ်ပြန်လိုက်ပါတယ်။တောင်သူတွေအနေနဲ့ကြံကိုစေယုံရောက်ပို့ပေးရမှာဖြစ်တဲ့အတွက်အလုံးတမာ900ကနေတည်ယူပို့ဆောင်ရေးစရိတ်တွေပြန်လည်တုံ့ဆွဲရမှာဖြစ်တာကြောင့်ကျင့်တဲ့ကိုတသိန်း5000ကျပ်လောက်တာရရှိမှာဖြစ်တယ်လို့ဆိုကြပါတယ်။မြန်မာနိုင်ငံမှာတရားစေယုံပေါင်း20ကျော်ရှိပြီးမြန်မာပြည်တရားစေယုံကကြံဖွဲ့စည်းကိုနိုဝင်ဘာလနေ့ရက်နေ့ကထုတ်ပြန်ခဲ့တာပဲဖြစ်ပါတယ်။တရားစေယုံရဲ့ကြံဝင်ယူတဲ့အဖွဲ့စည်းဟာကြံကျိတ်ဝါနိုင်တဲ့တန်ချိတ်ပမာဏပေါ်လိုက်ပြီးကွန်ချောင်းမှုရှိတဲ့သာကြောင့်ကျင်းတဲ့တရားစေယုံတွေကလည်းကြံတန်စီနှုတ်တွေဆက်တိုက်ကြီးညာလာပွဲရှိတယ်လို့တောင်သူတွေကပြောပါတယ်။ပြီးခဲ့တဲ့2023ခုနှစ်ကြံကျိတ်ဝါရသည့်တွင်မှာတော့တရားစေယုံတွေပဲကစေယုံရောက်စည်းခြင်းတန်းကိုသက်သိန်း3000ကနေသက်သိန်း5000ကျပ်စီးနေတာဝေယူခဲ့ကြတာပဲဖြစ်ပါတယ
်။တိနံမျိုးစုံများတင်သွင်းရမှာကန့်သက်ချက်တွေများလာလို့တရားမဝင်တင်သွင်းမှုနဲ့ဈေးနှုန်းမြင့်တက်မှုတွေဖြစ်ပေါ်နေပါတယ်။ပြည်တွင်းမှာစိုက်ပျိုးနေတဲ့ဟင်းသီးဟင်းရွက်နဲ့တိနံအများစုရဲ့မျိုးစေ့တွေကိုပြည်ပကနေတင်သွင်းနေရတာဖြစ်ပါတယ်။လက်တလုံးမှာစိုက်ပျိုးရေးဦးစီးဌာနကမျိုးစင်းနဲ့မျိုးစာတွင်အားစုတင်သွင်းခွင့်ဆိုင်ရာစီးမင်းတွေကိုတင်းကျပ်ကန့်သတ်ထားတာကြောင့်မျိုးစင်းအပါအဝင်စိုက်ပျိုးရေးတွင်အားစုတွေကိုတရားမဝင်တင်သွင်းမှုမြင်မာပြီးဈေးအဆမတန်မြင့်တက်မှုတွေလည်းဖြစ်ပေါ်နေပါတယ်မျိုးစင်းတင်သွင်းခွင့်ပါမစ်ရရှိဖို့အချိန်3လနီးပါးလောက်အထိကြန့်ကြာတဲ့အတွက်စိုက်ပျိုးချိန်မီမျိုးစင်းမရရှိလို့မစိုက်ပျိုးနိုင်တော့တဲ့အခြေအနေတွေလည်းဖြစ်ပေါ်နေတယ်လို့တောင်သူတွေကပြောပါတယ်
အဲ့ဒါမျိုးစစ်ကိုပြည်တော်ထုတ်မထုတ်ထုတ်လို့မရနိုင်ငံသားအပြင်ကဒါမျိုးစစ်ကိုတွဲဖို့အစိုးရကိုဖာမစ်ပြင်တယ်ဖာမစ်ကကြားမလာဘူးဒါပေမဲ့စိုက်ပျိုးရာကြီးကရောက်ဖာမစ်ကကြားမလို့မျိုးစစ်ကတွဲလို့မရအောင်အဲ့ကျဘာလို့ကြားလဲနေသက်ကနေလေဘာလို့လဲခိုးတွင်းကအဲ့တော့မောင်ကိုဆွေးကကြီးဆိုးလာတော့ဆိုအဲ့ဒါကြီးဖြစ်လာ
မျိုးစင်းနဲ့တွင်းအားစုတွေကိုပြည်ပကနေတင်သွင်းခွင့်ထောက်ခံချက်လျှောက်ထားရမှာစိုက်ပျိုးရေးမွေးမြူရေးနဲ့စစ်မြောင်းဝင်ကြီးဌာနလက်အောက်ခံစိုက်ပျိုးရေးဦးစီးဌာနမှာရှောက်ထားရမှာဖြစ်ပြီးမျိုးစစ်ဥပဒေဆိုင်ရာလောက်ထုံးလုံနီးပုံစံ17အရာအဆိုပြုလွှာစစ်တာကိုပဲအချိန်တလကျော်ကြာတယ်လို့ဆိုပါတယ်။တောင်သူတွေအနေနဲ့အချိန်မီစိုက်ပျိုးနိုင်ရတဲ့အတွက်တရားမဝင်လမ်းကြောင်းကနေတင်သွင်းလာတဲ့မျိုးစစ်တွေကိုဈေးကြီးပေးပြီးဝယ်ယူသုံးဆွဲနေရတယ်လို့မျိုးစစ်လုံလုံလောက်လောက်မရတဲ့ပြဿနာကိုလည်းတောင်သူတွေရင်ဆိုင်နေရပါတယ်။ပြီးခဲ့တဲ့နှစ်ကငရုတ်မျိုးစစ်တထုပ်ကိုတပေါင်းကျပ်ဝန်းကျင်ပေါက်ဈေးရှိရာကနေ အခုနှစ်မှာတော့၃000ကျပ်ထိမြင့်တက်သွားပါတယ်။ဖယဲမျိုးစေ့ကလည်းအခုနှစ်မိုးဖယဲစိုက်ချိန်ဇူလိုင်လကတထုပ်ကို2000ကျပ်လောက်ပေါက်ဈေးရှိရာကနေလက်ရှိမှာတော့တထုပ်ကို6000ကျပ်လောက်ထိပေါက်ဈေးရှိနေပါတယ်။
ဒီရတဲ့တစ်ခေါက်ကငရုတ်ချိန်တုန်းကတော့ပြီးရတဲ့တစ်ခေါက်ငရုတ်ချိန်တုန်းကဆိုရင်တော့ဒီမှာကထွန်းပြီးရက်ပြီးနေပြီလေအဲငရုတ်မျိုးကဟိုနေ့ရမယ်ဒီနေ့ရမယ်နဲ့ရောက်မလာဘူးအဲဒီမှာကကျွန်တော်တို့ကထွန်းပြီးရက်ပြီးပြီဗျာအဲ့လိုဖြစ်တယ်နောက်ဆုံးကျတော့ဘာလို့လဲရလဲဆိုတော့ရတဲ့မျိုးဝယ်ဆက်ရတော့တာပေါ့ဗျာဒါပေမဲ့စိုက်ချင်တာကအာမှုမျိုးစိုက်လိုက်ရတာကကြောက်စိမ့်အဲ့လိုဖြစ်သွားတယ်ဈေးကလည်းပစ္စည်းကတော့3000ထိပေးဝယ်လိုက်ရတယ်ဒါတော့မှမျိုးသေးထုတ်လုံးလုံးလောက်လောက်ဝယ်မရလို့တချို့တွေဆိုရင်စိုက်ချင်းပြီးမတိုက်လိုက်ကြဘူးကျွန်တော်တောင်သူတွေနဲ့နာတာပေါ့ဗျာ
2023ခုနှစ်ကငရုတ်တွေကစိုက်ပျိုးရမှာမျိုးစစ်ပိုးသက်ဆင်းနဲ့မြောသာဖို့အပါအဝင်စိုက်ပျိုးစိတ်ကြ6သိန်းကနေ9သိန်းကျပ်ဝန်းကျင်အထိကုန်ကျခဲ့ပြီးအခု2024ခုနှစ်မှာတော့ငရုတ်တွေကကို15သိန်းကနေ7သိန်း20လောက်ထိမြင့်တက်သွားပါတယ်အလားတူပြီးခဲ့တဲ့နှစ်ကဖရဲတရေကကိုစိုက်ပျိုးစရိတ်ကျပ်25သိန်းဝန်းကျင်သာကုန်ကျခဲ့ပြီးအခုနှစ်မှာတော့ဖရဲတရေကစိုက်ပျိုးစရိတ်ကကျပ်သိန်း80လောက်ထိမြင့်တက်သွားတယ်လို့ဖရဲစိုက်တောင်သူတွေကပြောဆိုကြပါတယ်။ပြည်တွင်းစစ်ကောက်မှာတရုတ်အိန္ဒိယနဲ့ထိုင်းနိုင်ငံထုတ်မျိုးစစ်နဲ့တွင်အားစုတွေကိုအဓိကဝယ်ယူအသုံးပြုနေရတာဖြစ်ပါတယ်။ပြီးခဲ့တဲ့စက်တင်ဘာလကစလို့စစ်ကောင်စီဒုတိယဥက္ကဋ္ဌဒုဗိုလ်ချုပ်ဦးကြီးစိုးဝင်းရဲ့အမိန့်ပေးမှုကြောင့်စိုက်ပျိုးရေးတွင်အားစုအယောင်ဆိုင်တွေအပါအဝင်ကုန်ဆောင်ဆိုင်တွေနဲ့ဂိုဒေါင်တွေကတရုတ်နဲ့ထိုင်းနိုင်ငံတို့ပစ္စည်းတွေကိုတရားမဝင်တင်သွင်းခြင်းရှိမရှိစစ်ဆေးဖမ်းဆီးမှုတွေပြုလုပ်နေတာကြောင့်ကုန်စည်ပြက်လက်မှုနဲ့ဈေးစမတန်ကြီးမြင့်မှုတွေထပ်မံဖြစ်ပေါ်လာတာဖြစ်တယ်လို့ကုန်သွယ်တွေနဲ့တောင်သူတွေကပြောဆိုထားပါတယ်
။ VOA အစီအစဉ်တွေကိုရေဒီယိုရုံမြင့်တန်းကြားလို့ပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာဝိုင်း YouTube စာမျက်နှာလိပ်စာကတော့ youtube.com/voabemis ဖြစ်ပါတယ်။
ခုတော့ဥဒုရာသီနဲ့နာဂတ်ကဘာအစီအစဉ်လှည့်ကြပါပြီညာကဘာတဝမ်းလုံးကအပင်မျိုးစိတ်30ရာခိုင်နှုန်းကျော်မျိုးတုံးပျောက်ွယ်မဲ့ဘေးနဲ့ရင်ဆိုင်နေရပြီလို့သဘောပေါက်ဝန်းကျင်ထိန်းသိမ်းစောင့်ရှောက်ရေးနိုင်ငံတကာအဖွဲ့ IUCN ကပြောပါတယ်ငှက်တွေကြောရိုးရှိနဲ့ကြောရိုးမဲ့သတ္တဝါတွေလိုမျိုးတုံးပျောက်ွယ်နိုင်ခြင်းရှိနေတဲ့ရိတ်ဆန်မျိုးစိတ်အရေအတွက်ထက်အပင်မျိုးစိတ်တွေကနှစ်ဆမကပိုးများလာနေတယ်လို့ဆိုပါတယ်နန်းလောင်ကတင်ပြထားပါတယ်ညာ
ကမ္ဘာကြီးရဲ့အဆုံးလို့တင်စားခေါ်ကြတဲ့ဘရာဇီးနိုင်ငံအမေဇုန်အမြဲစိမ်းတစ်တော်ကြီးလဲမွန်းကျပ်နေရပြီလို့သဘာဝပတ်ဝန်းကျင်ထိန်းသိမ်းစောင့်ရှောက်ရေးအပြည်ပြည်ဆိုင်ရာအဖွဲ့ဖြစ်တဲ့ IUCN ကပြောပါရယ်အပင်မျိုးစိတ်တွေအရေးကမ္ဘာသဝန်ကသိပ္ပံပညာရှင်ပေါင်းထောင်နဲ့ကြီးတို့ပါဝင်သုတေသနပြုတွေ့ရှိထားတာတွေကို IUCN ရဲ့ပထမဆုံး Global Tree Assessment အစီရင်ခံစာမှာဖော်ပြထားတာပါအပင်တို့ရဲ့ရှင်သန်နိုင်မှုအခြေအနေကအစိုးရစရာကောင်းနေပြီလို့ IUCN အဖွဲ့က Craig Hilton Taylor ကပြောပါတယ
် We have assessed the status of the majority of the world's tree species. So that's about 40
ကမ္ဘာတော်ကအဓိကအပင်မျိုးစိတ်ပေါင်း 48,000 လောက်ကိုကျွန်တော်လေ့လာဆန်းစစ်ခဲ့ကြတာပါ။အဲ့ဒီထဲမှာမျိုးစိတ်3ခုမှာတစ်ခုဒါမှမဟုတ်အပင်မျိုးစိတ်ပေါင်း38ရာခိုင်နှုန်းကမျိုးတုံးပျောက်ွယ်မဲ့ဘေးနဲ့ကြုံနေရတာတွေ့ခဲ့ရပါတယ်။ဒါအလွန်စိုးရိမ်စရာကောင်းပါတယ်။တပင်းတွေဟာကဘာကြီးရဲ့ဂေယဘီတာစနစ်အတွက်မရှိမဖြစ်တဲ့အရာတွေပါလူသားတွေပါဝင်ဂေယဘီတာစနစ်ကြီးဆက်လက်ရှင်သန်ရည်တည်အစားအစာရရှိရေးခိုးလုံစရာအဖြစ်တပင်းတွေကိုပဲအဓိကအားထားနေရပါတယ်ကာဗွန်တန်းငွေရေနဲ့နိုက်ထရိုဂျင်တန်းငွေလည်ပတ်မှုတန်စရာအတွက်လည်းတပင်းတွေမရှိလို့မဖြစ်ပါဘူ
းနိုင်ငံပေါင်း192နိုင်ငံကတပင်းမျိုးစိတ်တွေအခုလိုမျိုးတုံးပျောက်ွယ်မဲ့အနေနဲ့ကြုံနေရတာလည်းဖြစ်ပါတယ်ကမ္ဘာမှာတစ်ပင်တစ်တော်အများဆုံးရှိရာတောင်အမေရိကတိုက်ကတစ်ပင်ပေါင်း25ရာခိုင်နှုန်းလောက်မျိုးတုံးပျောက်ကွယ်နဲ့ဘေးနဲ့ရင်ဆိုင်နေရပြီလို့လည်း IUCN ကပြောပါတယ်။တစ်ပင်တွေနဲ့တဲ့အာဖရိကတိုက်မှာလည်းလက်ရှိပေါက်ရောက်နေတဲ့အပင်45ရာခိုင်နှုန်းလောက်တို့လည်းအလားတူဘေးအန္တရာယ်နဲ့ရင်ဆိုင်နေရတာပါ
။ So the biggest threat to trees around the world is deforestation, loss of habitat to expanding agriculture.
ကမ္ဘာတဝန်းလုံးကအပင်တွေခုလိုဘေးအန္တရာယ်နဲ့ကြုံနေရတဲ့အဓိကအကြောင်းရင်းတွေကတင်တော်ပြုံးတည်တာစိုက်ပျိုးပြေချဲ့ထွေတဲ့အတွက်တော်ရိုင်းတရိဆန်တွေပျောက်ကွယ်လာတာအပြင်စိုက်ခင်းနေကြောင်းရောစကြံမြေအဖြစ်အသုံးချနေတာကြောင့်လည်းပါပါတယ
် IUCN အဖွဲ့ရဲ့မျိုးတုံးပျောက်ကွယ်နိုင်ခြေရှိတဲ့စရင် Red List ထဲမှာအပင်မျိုးစိတ်ပေါင်းစုံလို့ရတဲ့နာမည်က25ရာခိုင်နှုန်းကျော်ပါဝင်နေပါတယ်တစ်ပင်တွေအခုလိုပျက်စီးမဲ့ဘေးအန္တရာယ်နဲ့ကြုံနေရတာဘလောက်ကြာပြီလဲဘဲကနေစဖြစ်တာလဲဆိုတာအတိအကျမသိနိုင်တဲ့အတွက်အခြေအနေကအလွန်စိုးရိမ်စရာကောင်းတယ်လို့လဲခရစ်ကပြောပါတယ် ဒါကြောင့်လဲထိန်းသိမ်းစောက်လျှောက်ရေးလုပ်ငန်းတွေအရေးတကြီးလုပ်ဖို့လဲတိုက်တွန်းပါတယ်UNESCO ရဲ့ထိန်းသိမ်းရမယ့်အမွေအနှစ်စည်းဝင်ပရတိနိုင်ငံက Q တော်ဝင်ရုပ်ကဗေဒဥယျာဉ်ကတော့အဲ့ဒီလိုမျိုးရုံပြောက်ွယ်နိုင်ခြင်းရှိနေတဲ့အပင်တွေကိုအထူးပြုစုစောင့်ရှောက်ထားတာပါကျွမ်းကျင်ပညာရှင်တွေအများအပြားနဲ့အပင်တွေကိုပြုစုထိန်းသိမ်းထားတဲ့ကြားကပဲတချို့အပင်တွေဆက်ပြီးရှင်းနိုင်အောင်အစွမ်းကုန်ကြိုးစားနေရတယ်လို့လည်းပညာရှင်တွေကပြောပါတယ် Q တော်ဝင်ရုပ်ကဗေဒဥယျာဉ်ကအပင်စုဆောင်ထိန်းသိမ်းရေးဌာနကဌာနမှူး Kevin Martin ကအခုလိုပြောပါတယ
် SoIn my time here at Q working with
the season here twin အပင်တွေအတော်ပြောင်းလဲလာတာကိုတွေ့ရပါတယ်ဒီမှာထိန်းသိမ်းစောက်လျှောက်ထားတဲ့အပင်တွေမနှဲရှင်အောင်လုပ်ကင်နေရပါတယ
်2022ခုနှစ်တုန်းကမိုးကောင်ရေရှားမှုမှာ Q ရုပ်ကဗေဒဥယျာဉ်ထက်ကအပင်ပေါင်း400လောက်သေဆုံးခဲ့ရတာပါမိုးကောင်ရေရှားမှုကအခုထိတက်ရောက်မှုရှိနေသေးတဲ့အတွက်အပင်တွေထပ်ပြီးသေဆုံးမယ်လို့လည်းမျှော်လင့်ရပါတယ်ဆောင်းဦးပေါက်ရာသီဖြစ်တဲ့အော်တိုဘွားလအထဲမှာတော့ရာသီဥတုကပူနွေးနေတဲ့အတွက်အပင်တွေချက်ပြီးတော့ထိခိုက်ရမယ့်အခြေအနေလည်းဖြစ်နေပါတယ
် Primarily led by climate our climate is changing really rapidly and the trees are slow growing
အပင်မျိုးစိတ်တွေထိခိုက်လာရတဲ့ပင်မအကြောင်းရင်းကတော့ရာသီဥတုပြောင်းလဲလာတာကြောင့်ပါကျွန်တော်တို့ရဲ့ရာသီဥတုအမြန်ပြောင်းလဲလာနေပါတယ်အပင်တွေရဲ့သဘာဝဇီဝဖြစ်စဉ်ကဖြည်းဖြည်းချင်းပြောင်းလဲတက်ကြတာမျိုးပါဒါကြောင့်အမြန်ပြောင်းလဲနေတဲ့ရာသီဥတုနဲ့လိုင်လျောညီထွေဖြစ်အောင်အပင်တွေမနှဲအမိလိုက်နေရတာဖြစ်ပါတယ
် IUCN ရဲ့အပင်များဆိုင်ရာအစဉ်ခံစားပါအခြေအနေကစိုးရင်စရာကောင်းတယ်ဆိုပေမဲ့လို့မျိုးရုံပြောက်ွယ်နိုင်ခြင်းရှိတဲ့အပင်မျိုးစိတ်ပေါင်း 16,425 ခုစလုံးဆုံးရှုံးလိုက်ရပြီဆိုတဲ့သဘောတော့မဟုတ်ပါဘူးအစဉ်ခံစားပြုစုရမှာပါဝင်ခဲ့တဲ့ Q ရုက္ခဗေဒဥယျာဉ်ကသိပ္ပံပညာရှင် Emily Beach ကအခုလိုရှင်းပြပါတယ်
So I think the most important thing about this collection of data is that now we can use it to make sure that we don't see any tree extinction. ကဘာဒေါ်ကဒပင်တွေကိုပြုစုထိသိမ်းရေးဆောင်ရွက်ကြမယ်။အစိုးရတွေအတွက်ကျမတို့ပြုစုထားတဲ့ data အချက်အလက်တွေကအတော်အရေးပါပါတယ်။အခုလက်ရှိမှာပဲမျိုးတုံးပြောက်ွယ်လူနီးဖြစ်နေတဲ့အပင်မျိုးစိတ်တချို့လည်းရှိနေပါတယ်။တချို့မျိုးစိတ်တွေဆိုရင်တောထောင်တွေထဲမှာအပင်50လောက်ပဲကျန်ပါတော့တယ်။အဲ့ဒီမျိုးတွေကိုပြုစုထိန်းသိမ်းဖို့အမှန်တကယ်လိုအပ်နေပါတယ်။ကျမတို့စစ်တမ်းကောက်ယူနေတဲ့ကာလတွေမှာပဲအဲ့ဒီလိုအပင်တွေလုံးဝမျိုးတုံးပြောက်ွယ်မသွားအောင်စပြီးတော့ပြုစုထိန်းသိမ်းနေတာတချို့တော့ရှိပါတယ်
။ကေယဗီဒါစနစ်တွေအကြောင်းခြုံငုံပြောဆိုလှည့်ရှိကြပေမဲ့လို့အဲ့ဒီစနစ်ကြီးတွေကမျိုးစိတ်တစ်ခုချင်းစီတိုင်းအရေးပါတာကိုလည်းကြွန့်ကျင်သူတွေကထောက်ပြပါတယ်။ဘလို့မျိုးစိတ်တွေကဘလို့ဘေးအန္တရာယ်နဲ့ကြုံနေရသလဲ။ကဘာဘဲအရက်ကဘဲအပင်မျိုးစိတ်တွေကအမြန်ဆုံးထိန်းသိမ်းစောင့်ရှောက်ဖို့လိုအပ်နေတယ်လဲဆိုတာကိုလည်းပညာရှင်တွေတွေ့ရှိထားတာပါ။ဒါကြောင့်လဲအပင်တွေထပ်ပြီးတော့မဆုံးရှုံးရအောင်အမြန်ဆုံးဆောင်ရွက်နိုင်မယ်ဆိုရင်တော့ပျက်စီးဆုံးရှုံးမှုနည်းအောင်ဆောင်ရွက်လို့ရပါသေးတယ်လို့လည်းပညာရှင်တွေကထောက်ပြကြပါတယ်။ကျမနှောင်းလောပ
ါ။ခုတော့သတင်းတွေကသုတအစီအစဉ်နဲ့ဆက်ပါမယ်ခင်ဗျာ။ American သမရဒုသမရထက်လက်တော်နဲ့အောက်လက်တော်ကိုစားပြုအမှတ်တွေဖြစ်လာနိုင်မှုခြေခံဥပဒေမှာဘလို့သတ်မှတ်ချက်တွေရှိပါသလဲ။မတ်ညွညွလွင်ကပြောပြထားပါတယ
ခဲ့တဲ့နိုဝင်ဘာလ5ရက်နေ့ကပြုလုပ်ခဲ့တဲ့သမ္မတရွေးကောက်ပွဲမှာ Republican Party ကနေသမ္မတအဖြစ်ဝင်ရောက်ရှင်ပြိုင်ခဲ့တဲ့သမ္မတဟောင်းတဦးလည်းဖြစ်သမ္မတလောင်းတဦးလည်းဖြစ်တဲ့ Donald Trump အနိုင်ရရှိခဲ့တာကြောင့်သူဟာ American ပြည်အောင်စုရဲ့48ရောင်မြောက်သမ္မတဖြစ်လာတော့မှာပါAmerican ပြည်အောင်စုမှာသမ္မတအဖြစ်ဝင်ရောက်ရှင်ပြိုင်ကြမယ်ဆိုရင်တော့အခြေခံဥပဒေထဲမှာသမ္မတအရွေးခံမဲ့သူတွေအတွေ့ကိုက်ညီရမယ့်အချက်၃ချက်ပဲပြဋ္ဌာန်းထားပါတယ်။ပထမအချက်ကအနည်းဆုံးအသက်35နှစ်ပြည့်ပြီးသူဖြစ်ရပါမယ်။ဒုတိယအချက်ကတော့ American ပြည်အောင်စုမှာမွေးဖွားသူဖြစ်ရမှာပါ။တတိယအချက်ကတော့နိုင်ငံအတွင်းမှာအနည်းဆုံး14နှစ်နေထိုင်သူဖြစ်ရပါမယ်။ဒီအချက်သုံးချက်နဲ့ကိုက်ညီတယ်ဆိုရင်မိဘမျိုးရိုးကဘယ်လိုຫນွယ်ဘွားကပဲဆင်းသက်ခဲ့တဲ့သူဖြစ်ဖြစ်ဝင်ရောက်ရှင်ပြိုင်အရွေးခံခွင့်ရှိပါတယ
်
It's not the American way.
Donald Trump နဲ့ရှင်ပြိုင်အရွေးခံခဲ့တဲ့လက်ရှိဒုသမ္မတ Kamala Harris ရဲ့မိဘတွေကိုကြည့်မယ်ဆိုရင်ဖခင်ကဂျမေကန်နွယ်ဘွားဖြစ်ပြီးမိခင်ဖြစ်သူကအိန္ဒိယနွယ်ဘွားတွေဖြစ်ကြပါတယ်ဒါအပြင်သမ္မတအရွေးခံမဲ့သူကပဲအမေရိကန်ပြည်အောင်စုမှာမွေးဖွားသူဖြစ်ရမှာဖြစ်ပြီး First Lady လို့ခေါ်ဝေါ်ကြတဲ့သမ္မတကတော့ဖြစ်လာမဲ့သူတွေကတော့အမေရိကန်ပြည်အောင်စုမှာမွေးဖွားသူမဖြစ်လဲရပါတယ်အခုအရွေးခံခဲ့တဲ့သမ္မတဟောင်းလဲဖြစ်သမ္မတလောင်းလဲဖြစ်တဲ့ Donald Trump ရဲ့ဇနီး Melania Trump ဟာတချိန်က Yugoslavia လို့ခေါ်တဲ့ Slovenia နိုင်ငံမှာမွေးဖွားသူဖြစ်ပါတယ်1996ခုနှစ်26နှစ်အရွယ်မှာအမေရိကန်ပြည်အောင်စုနယူးယောက်မြို့ကိုပြောင်းရွှေ့နေထိုင်ခဲ့ပြီး10နှစ်အကြာမှာအမေရိကန်နိုင်ငံသားဖြစ်ခဲ့တာပါအမေရိကန်သမ္မတကတော့ First Lady တွေအားလုံးထဲမှာအခုချိန်ထိတော့အမေရိကန်ပြည်အောင်စုမှာမမွေးဖွားတဲ့ First Lady အဖြစ် Melania Trump တူပဲရှိပါသေးတယ
်It's an honor to be here.
American ပြည်အောင်စုရဲ့ဒုတိယသမ္မတတွေဟာလည်းသမ္မတတွေလိုပဲအနည်းဆုံး35နှစ်ပြည့်ပြည့်သူဖြစ်ရပါမယ်။ American ပြည်အောင်စုမှာမွေးဖွားရမယ်။နိုင်ငံတွင်းမှာအနည်းဆုံး14နှစ်နေထိုင်ရသူဖြစ်ရမယ်ဆိုတဲ့အချက်၃ချက်နဲ့ကိုင်ညီကြဖို့လိုပါတယ်။ American ပြည်အောင်စုရဲ့ Senate လို့ခေါ်တဲ့အထက်လွှတ်တော်မှာSenator လို့ခေါ်တဲ့အထက်လွှတ်တော်အမအဖြစ်အရွေးခံမဲ့သူတယောက်အနေနဲ့ကိုက်ညီရမယ့်အချက်ကလည်းအခြေခံဥပဒေအရ၃ချက်ပဲရှိတာပါပထမအချက်ကအရွေးခံမဲ့သူဟာအနည်းဆုံးအသက်30ပြည့်ပြည့်သူဖြစ်ရပါမယ်ဒုတိယအချက်ကတော့အမေရိကန်နိုင်ငံသားဖြစ်တဲ့သက်တမ်းက6နှစ်ထဲမနည်းရှိရမယ်ဆိုရနဲ့တတိယအချက်ကတော့ကိုယ်အရွေးခံမဲ့အချိန်အရွေးခံမဲ့ပြည်နယ်မှာနေထိုင်သူဖြစ်ရမယ်ဆိုတာတွေပဲဖြစ်ပါတယ်ဒါကြောင့်အမေရိကန်ပြည်အောင်စုမှာမမွေးဖွားတဲ့သူတွေလည်းအထက်လွှတ်တော်အမတ်ဝင်ရောက်ရှင်ပြိုင်နိုင်ကြတာပါ House လို့ခေါ်တဲ့အောက်လွှတ်တော်မှာ House of Representative အောက်လွှတ်တော်ကိုစားပြုအမတ်အနေနဲ့ဝင်ရောက်ရှင်ပြိုင်အရွေးခံမဲ့သူတွေအတွက်ကလည်းအခြေခံဥပဒေအရကိုက်ညီရမယ့်အချက်၃ချက်ပါပဲပထမအချက်ကအရွေးခံမဲ့သူဟာအနည်းဆုံးအသက်25နှစ်ပြည့်ပြီသူဖြစ်ရပါမယ်ဒုတိယအချက်ကအမေရိကန်နိုင်ငံသားအဖြစ်သက်တမ်း9နှစ်ရှိပြီသူဖြစ်ရမှာပါ။တတိယအချက်ကတော့ကိုနေထိုင်တဲ့ပြည်နယ်မှာပဲကိုစားပြုရှင်ပြိုင်အရွေးခံရမှာဖြစ်ပါတယ်။ဒါကြောင့်အမေရိကန်ပြည်အောင်စုမှာသမ္မတဒုသမ္မတအထက်လွှတ်တော်အမတ်အောက်လွှတ်တော်ကိုစားပြုအမတ်စတဲ့အစိုးရတရက်မှာအရေးပါတဲ့တာဝန်ယူမဲ့သူတွေအတွေ့အသက်အရွယ်နဲ့နိုင်ငံသားဖြစ်မှုကလွဲပြီးကြားမှာလူမျိုးကိုးကွယ်တဲ့ဘာသာပညာအရေးချင်းစတာတွေတော့ကန့်သက်ခွဲခြားသတ်မှတ်ထားတာအခြေခံဥပဒေအရမရှိတာကိုတွေ့ရပါတယ်ရှင
်အခုတော့ကြမ်းနေတဲ့အချိန်အတွင်းမှာသတင်းအချင်းချုပ်ကိုကျွန်တော်ကပဲဆက်ပြီးတင်ပြပေးပါမယ်ခင်ဗျာစနစ်တကျအာဏာလွှဲပြောင်းပေးမယ်လို့ကြေညာထားတဲ့သမ္မတဂျိုးဘိုင်ဒန်ဟာအရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ကိုဗုဒ္ဓဟူးနေ့မှာအင်ဗီရိုမှာတွေ့ဆုံမှာဖြစ်ကြောင်းစနေနေ့မှာပြောပါတယ်။သမ္မတဟောင်းထရန့်ကိုဇန်နဝါရီလမှာအာဏာပြန်လွှဲပေးရတော့မှာဖြစ်ပြီးလာမယ့်ဗုဒ္ဓဟူးနေ့နေ့လယ်၁၇နာရီမှာအင်ဗီရိုဘဲဥပုံရုံးခန်းမှာတွေ့ဆုံမှာပါ။တခါယူကရိန်းစစ်ပွဲအဆုံးသတ်ရေးအတွက်အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်စီကဆိုပြချက်ကိုရုရှားအစိုးရကနားထောင်ကြည့်မှာဖြစ်ကြောင်းရုရှားဒုတိယနိုင်ငံခြားရေးဝန်ကြီးဆာဂေးရိုင်ယာကော့ဖ်ကပြောလိုက်ပါတယ်။တခါအရှိအလဲပိုင်းသတင်းတပုတ်မှာတော့လေဘရွန်မြို့တော်ဘရက်တောင်ပိုင်းစင်ကြေဘုံဒေသတွေကိုအစ္စရေးရဲ့ညာဘက်လေကြောင်းတိုက်ခိုက်မှုတွေကြောင့်ကလေးငယ်အများပြားအပါဝင်လူ20ကျော်သေဆုံးခဲ့ရတယ်လို့လေဘရွန်အာဏာပိုင်တွေကစနေနေ့မှာပြောပါတယ်ခင်ဗျာ။နောက်မြန်မာသတင်းတပုတ်မှာတော့ NLD အစိုးရရဲ့လျှက်စစ်နဲ့စွန့်ရင်ဝင်ကြီးဦးဝင်းခိုင်ဟာမန္တလေးဥပိုလ်အချင်းတော်မှာထောင်ဒဏ်28နှစ်ကြာခံနေရကနေစစ်ကောင်စီကလွန်ကြီးချမ်းသာခွင့်ပေးပြီး17ရက်အကြာနိုဝင်ဘာလ၈ရက်နေ့ကမန္တလေးစေုံကြီးအထူးကျက်မှတ်ကုသဆောင်မှာကွယ်လွန်သွားခဲ့ပါတယ်။ဒါဟာကျက်မှတ်ရေးစိုးဝါးချိန်ကျမှလွန်ကြီးချမ်းသာခွင့်ပေးတာလို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက်ကပြစ်တင်လိုက်ပါတယ်ခင်ဗျာ။သတင်းအချင်းတွေကတော့ဒီလောက်ပါပဲခင်ဗျာ။အခုမနေ့ခင်းအစီအစဉ်ထုတ်လွှင့်မှုကကိုညာဝင်းအောင်ဖြစ်ပါတယ်။ရုပ်သံဒါရိုက်တာကတော့ James Smith ဖြစ်ပါတယ်ခင်ဗျာ။ကျွန်တော်ကတော့အစီအစဉ်မှုဖြစ်ဆောင်ရွက်ခဲ့တဲ့ညီညာရေးပါဗျာ။ဒီကနေ့မနေ့အစီအစဉ်တွေကိုရုပ်သံဆက်လောင်းပြင် VOA ရဲ့ website YouTube Facebook စာမျက်နှာတွေကနေကြည့်ရှုနားဆင်ကြတဲ့ပရိသတ်တွေအားလုံးကျေးဇူးတင်ပါတယ်ခင်ဗျာ။တော်တော်ရှင်တွေကလည်းမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ကင်းကြပါစေ။